Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘီအန်ဒရယ်ဘုံကကင်းဝေးပါစေကြောင်းဆုတောင်းမေတ္တာပို့သပါရယ်2022ခုနှစ်မေလ29ရက်စနေနေ့ဘက်မျိုးရေးစီစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့်မျိုးရေးစီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုဗီဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News 2မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ကြားပြည်နယ်ဒီမော့ဆူရဲစခန်းကိုကရင်နီပြည်သူ့ကာကွယ်ရေးတပ်ကဝင်တိုက်တဲ့အကြောင်းဒေသခံတဦးက VOA ကိုပြောပါတယ်
။ PDF ရဲစခန်းကိုတိုက်ရိုက်လက်နက်ကြီးတန်းတွေကချားရဲစီမံပစ်ခတ်တွေကချားရဲဒီကောင်မတော်တိတ်ဆိတ်ကလေးအကျဉ်းချိမှုတွေအကြောင
်းတခိုင်မှုတွေအပြီးနောက်ဆက်တွဲအခြေအနေအပြည့်စုံကိုသတင်းပေးပို့ချက်မှာနားဆင်ကြမှာဖြစ်တယ်လို့စစ်ကောင်စီကဖန်ထားတဲ့အမေရိကန်သတင်းတောက်အတွက်မိသားစုဝင်တွေစိုးရိမ်နေကြတာနဲ့ထိုင်းမှာကိုဗစ်ကူးခံထားရတဲ့မြန်မာရွှေ့ပြောင်းလူသားတွေခွဲခြားဆက်ဆံခံရတယ်ဆိုပြီးဆန္ဒပြကြတဲ့သတင်းတွေကိုနားဆင်ရပါမယ်။နိုင်ငံတကာသတင်းတော်တို့မှာတော့စီးပွားရေးအင်အားကြီးနိုင်ငံ20 G20 အစည်းအဝေးမှာကမ္ဘာလုံးဆိုင်ရာကိုဗစ်ကာယောဂါတိုက်ဖျက်ရေးဘာတွေဆွေးနွေးခဲ့ကြတယ်ဆိုတာသိရပါမယ်။သတင်းပတ်စင်ကဏ္ဍတွေအဖြစ်လူ့အခွင့်အရေးဆိုင်ရာဒုအသံစီစဉ်တဲ့အတူ NUG ပညာရေးဒုဝန်ကြီးနဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။ရန်ကုန်အင်းစိန်အရက်ကပေါက်တော့မှာတောက်ကြနေညာပိုင်းကဆိုင်ကယ်စီးလာတဲ့လူငယ်တဦးကိုစစ်တပ်ကရက်ခိုင်းတာရက်မပြေလို့ဆိုပြီးစစ်ကားနဲ့လိုက်တိုက်တဲ့အတွက်ဒေဆုံးသွားတယ်လို့မျက်မြင်တွေ့သူတွေကိုကိုးကားပြီးပြည်တွင်းသတင်းတွေမှာရေးထားပါတယ်။အဲဒီလူငယ်ဟာဆူရမော်ဒယ်တယောက်ဆောင်တူဖြစ်သူကိုထက်အောင်ဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြထားပါတယ်။မန္တလေးမြို့108လမ်း58-59လမ်းတွေထဲကနေရင်တစ်ခုမှာဒီကနေ့မနေ့ပိုင်းကလုတ်တဲ့မင်္ဂလာဆောင်မှာလက်ဖွဲ့ထဲမှာပါလာတဲ့ဘုံပေါက်ကွဲပြီးအမျိုးသားတဦးလက်မှာဒဏ်ရာရခဲ့တယ်လို့ဒေသခံကပြောတာကိုကိုးကားပြီးတော့လဲပြည်တွင်းသတင်းတွေမှာရေးထားပါတယ်။အခုလိုဒေဆိုးမှုတွေပေါက်ကွဲမှုတွေရှိနေတဲ့ကြားကပဲနိုင်ငံတော်ဝန်ဆက်အနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ဆက်ရှိနေပါတယ်။စကိုင်းတိုင်း10မြို့မှာဒေသခံကြောင်းသားပြည်သူလူငယ်တွေဒီနေ့မနေ့ပိုင်းကတပိတ်စစ်ကြောင်းနဲ့စုဝေးပြီးဆန္ဒပြကြတဲ့ကြွေးကြော်တမ်းတွေပါမုံရွာမှာຫນွေဦးဒေါ်လာရေးအတွင်းကြဆုံးခဲ့သူတွေနဲ့မတရားဖမ်းဆီးခံရသူတွေအတွက်ဝန်내ချင်းအထိတ်အမှန်နှင်းစီပန်းတပွင့်စီကန်ဆောင်ပြီးမုံရွာတပိတ်စစ်ကြောင်းနဲ့ဆန္ဒပြကြပါတယ်မန္တလေးမှာအောင်မြေသာဆန်ကျောင်းပေါင်းစုပညာရေးတပိတ်စစ်ကြောင်းနဲ့အောင်မြေသာဆန်ကျောင်းသားများတမကတပိတ်စစ်ကြောင်းတွေစုပေါင်းပြီးဆန္ဒပြကြသလိုအမရပူရနဲ့မိုးကိုမြို့တွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပါတယ်ကချင်ပြည်နယ်ဖားကန့်မြို့ဘက်မှာအိမြသာယာတိုင်းရင်းသားလူမျိုးပေါင်းစုံတပိတ်စစ်ကြောင်းထွက်ခဲ့ကြသလိုနေပြည်တော်ပြည်မနာမှာလည်းပြည်မနာကျောင်းသားတမကနဲ့အတူဝန်ရံသူတွေကဒီကနေ့မနေ့ပိုင်းမှာကြီးတဲ့ဆန္ဒပြခဲ့ကြပါတယ်။ဆရာနာဒိမှုစန့်ကျင်ပြီးဒီမိုကရေစီတောင်းဆိုချက်တွေကိုစက္ကူပေါ်မှာရေးသားကင်ဆောင်ပြီးတော့မော်လင်းကြီးမှာအိမ်တွင်တပိတ်၊စကိုင်းတိုင်းကောလင်းမြို့မှာစက္ကူတပိတ်စသဖြင့်ဆန္ဒပြကြပါတယ်။ရေနံကျောင်းမှာလူငယ်တွေစုဝေးဆန္ဒပြကြသလိုတဝဲမှာတော့ဆိုင်ကယ်တပိတ်စစ်ကြောင်းထွက်ခဲ့ကြပါတယ်။စစ်တပ်အာဏာသိမ်းယူခဲ့ချိန်ကနေမနေ့ကအထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတဲ့အတွက်ဒေသုံသူစုစုပေါင်း833ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံနိုင်ရသူက4350ရှိပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကန်နဲ့အိန္ဒိယနိုင်ငံသားဝင်ကြီးဒေါက်တာ S. ဂျိုင်ရှန်ကာတို့တောက်ကြနေကအမေရိကန်နိုင်ငံသားဌာနမှတွေ့ဆုံဆွေးနွေးချိန်တွင်မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့လည်းထက်သွင်းဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားဌာနရဲ့တောက်ကြညဘက်ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ဆွေးနွေးချက်အသေးစိတ်ကိုတော့ထည့်သွင်းဖော်ပြမထားပါဘူးဒါအပြင်ဝန်ကြီးဘလင်ကန်အနေနဲ့မြန်မာရေးနဲ့ပတ်သက်ပြီးဒေတာတွင်းကနိုင်ငံသားဝန်ကြီးတွေနဲ့နှစ်ရက်ဆက်တိုက်ဆွေးနွေးပြောဆိုတဲ့သဘောပါပဲဂျာတာဘေးနေ့ကလည်းဝန်ကြီးဘလင်ကန်ဟာဗီယက်နမ်နိုင်ငံသားဝန်ကြီးဘွီတန်ဆောနဲ့ဆက်သွယ်ပြောဆိုချိန်တွင်မြန်မာဆက်ရနာသိမ်းပြီးနောက်ပိုင်းစိုးရိမ်မွေအခြေအနေတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းနိုင်ငံသားဌာနပြောခွင့်ရ Net Price ကတောက်ကြနေမှာပြောပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်လူရဲတွေရပ်ပစ်ဖို့မတရားဖမ်းဆီးထားသူအလုံးကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးဆက်အနာရှင်ကိုဖိအားပေးတာမှာနိုင်ငံတကာတိုင်ဝမ်အနေနဲ့တင်ကြီးတညိုထဲနဲ့တတန်နဲ့ပြောဆိုကြဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတိုက်တွန်းနေကြောင်းရန်ကုန်အမေရိကန်တန်ယုံရဲ့ Facebook မှာတင်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါဗျာမြန်မာအနာသိစစ်ကောင်စီကဖန်ထားတဲ့အမေရိကန်သတင်းမီဒီယာသမား Danny Fenster ရဲ့မိခင်ကသားဖြစ်သူကိုသူတို့နေထိုင်တဲ့မီရှိဂန်ပြည်နယ်မှာရှိနေစေချင်တာပါပဲလို့ AB သတင်းဌာနနဲ့ပေါက်ကြနေတွဲဆုံမိန်းမြန်းကန်တစ်ခုအတွင်ပြောခဲ့ပါရယ်ပ ပြည်တွင်းခြေဆိုင် Frontier မြန်မာသတင်းဌာနက Editor ဒူးဖြစ်သူအသက်38နှစ်အရွယ် American နိုင်ငံသား Danny Fenster ဟာမေလ24ရက်တင်းလာနေ့မနက်ပိုင်းကမိသားစုရှိရာ Michigan ပြည်နယ် Detroit မြို့ကိုမလေးရှားနိုင်ငံ Kuala Lumpur မြို့တော်ကနေတဆင့်ပြန်လာဖို့ရန်ကုန်လေဆင်မှရောက်နေတဲ့အချိန်စစ်ကောင်စီကဖမ်းလိုက်တာပါသူကိုအင်းစိန်တောင်ခေါ်သွားတာလို့ပဲတည်ထားရသေးပြီးဘာကြောင့်ဖမ်းဆီးတာလဲဆိုတာစစ်ကောင်စီကထုတ်ပြန်ကြေညာတာမရှိသေးပါဘူး Danny Fenster မတိုင်ခင်မတ်လ9ရက်နေ့ကလည်း American နိုင်ငံသားဒူးဖြစ်တဲ့ကမာယုမီဒီယာတီထောင်သူနဲ့အယ်ဒီတာချုပ်နေသန်မောင်ခေါ်ကိုမောင်ထွေးကိုစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။ဖန်စတာနဲ့နေသန်မောင်တို့သူတို့မိသားစုတွေစီဘေးရန်ကင်းစွာပြန်ရောက်လာချိန်အထိသူတို့ပြန်လွတ်မြောက်ရေးဆက်ပြီးကြိုးစားသွားမယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဘယ်လာရုစ်အာဏာရှင်အလက်ဇန်းဒါလူကာရှန်ကိုအစိုးရပေါ်အမေရိကန်ပြည်ထောင်စုကတောက်ကြနေမှာတန်ခတ်အရေးယူမှုတွေချမှတ်လိုက်ပါတယ်။မေလ23ရက်နေ့ကလေရင်ကိုအတင်းကျပ်ဆင်းခိုင်းခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးယုံကြည်ကိုးစားရတဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့အမေရိကန်ကတောင်းဆိုတဲ့အကြောင်းအင်ဂျီရောပြောခွင့်ရဂျန်ဆာကီကပြောခဲ့ပြီးဒီဖြစ်ရပ်ဟာနိုင်ငံတကာမှလိုက်နာလုံဆောင်ရမယ့်တမန်ချက်တွေကိုတိုက်ရိုက်ထိပါးစော်ကားလိုက်တာပဲလို့လည်းပြောခွင့်ရဂျန်ဆာကီကပြောပါတယ်။အိုင်ယာလန်နိုင်ငံအခြေစိုက် Ryan Air လေကြောင်းလိုင်းကခီးသည်တင်လေရင်ဒဇင်းကိုဘယ်လာရုစစ်တပ်တိုက်လေရင်ဒဇင်းကအတင်းကျပ်လမ်းကြောင်းပြောင်းဆင်ခိုင်းပြီးတော့လေမမပါလာတဲ့အသက်26နှစ်အရွယ်အတိုက်ခံဘလော့ဂါနဲ့တက်ကြွလှရှာသူရိုမန်ပရိုတက်ဆာဗစ်ကိုဖမ်းဆီးခဲ့တာကြောင့်နိုင်ငံတကာကအပြင်းထန်ပြစ်တင်ဝေဖန်နေတာပါအမေရိကန်အစိုးရအနေနဲ့လူကာရှန်ကိုအစိုးရတွေကအဓိကအဖွဲ့ဝင်တွေကိုပြစ်မှတ်ထားအရေးယူဖို့ဥရောပသမဂ္ဂနဲ့အတူစီရင်တစ်ခုပြုစုနေတယ်လို့သမ္မတအင်ဂျီရောကကြေညာထားပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စင်တာဝီမန်ပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဆက်ပြောပြနေပါတယ်။ COVID ရောဂါမူလအရင်းစကိုပြန်စုံစမ်းဖို့ American နဲ့ဗြိတိန်တို့ဘက်ကတောင်းဆိုလိုက်ချိန်မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဘက်ကတော့ COVID အရေးနိုင်ငံရေးထည့်မလုပ်ကြဖို့ပြန်ဝေဖန်လိုက်ပါတယ်။ WHO ရဲ့နှစ်စဉ်ညီလာခံဂျနီဗာမှာကျင်းပနေချိန် American နဲ့ဗြိတိန်တို့ရဲ့ဂျနီဗာဆိုင်ရာကိုယ်စားလှယ်အဖွဲ့တွေက WHO အနေနဲ့ကိုဗစ်မူလဆင်းရဲရဖို့ပိုတိုးရှာဖို့ပြောလိုက်ချိန်မှာတပြည့်ချိုလုံမှုဆောင်ညွှန်ကြားရေးမှူးကသိပ်ပံတဲ့နိုင်ငံရေးမရောထည့်လိုက်ဖို့ပြန်တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံထပ်သွားဖို့ပါဝင်အခုလိုပိုတိုးပြီးလှုပ်ဆောင်ဖို့တောင်းဆိုလာချိန်မှာတပြည့်ချိုရဲ့ရေးပေါ်ကျန်းမာရေးအစီအစဉ်ကလုံမှုဆောင်ညွှန်ကြားရေးမှူးဒေါက်တာမိုက်ကယ်ရိုင်ယန်က
We would though like for
အဲ့ဒီကအလုံးအနေနဲ့ဒီကိုဗစ်အဆရှာကိစ္စမှာသိပ္ပံပညာနဲ့နိုင်ငံရေးကိုတက်နိုင်ရင်တသက်စီခွဲထားစေလိုပါတယ်အခုကဒီလုပ်ငန်းစဉ်တစ်ခုလုံးနိုင်ငံရေးကြောင့်အဆိပ်တက်နေပါတယ်လို့ပြောသွားတာပါဒေါက်တာရန်ကဆက်ပြီးအနာဂတ်မှာကာကွယ်နိုင်ဖို့ဒီကိုဗစ်မူလအစကိုအားလုံးတကယ်တမ်းသိလို့ရင်တော့သိပ္ပံပညာရှင်တွေသူ့အလို့သူတည်တံ့ပူးတွဲလုပ်နိုင်ရေးအပြစ်တင်တာနဲ့နိုင်ငံရေးမပါတဲ့ဝင်းကျင်ကိုဖော်ဆောင်ပေးရမှာပါလို့ဆက်ထောက်ပြခဲ့ပါတယ်အရင် WHO လေ့လာမှုမှာကိုဗစ်အစဖြစ်နိုင်ခြေ၄ခုထက်ကဝူဟန်တက်ခွဲကန်းကစတာကတော့မဖြစ်နိုင်ဆုံးလို့ပြောခဲ့ပါတယ်ဒါပေမဲ့ဂျနီဗာဆိုင်ရာအမေရိကန်တန်ကိုယ်စားလှယ်အဖွဲ့ကတော့ဒီပထမဆင့်ကမပြည့်စုံသေးတာမို့ဒုတိယဆင့်အချိန်ကြိုက်လုပ်ပေးဖို့ပြောလိုက်ပါတယ်ခင်ဗျာအာရှဒေသမှာတော့ကိုဗစ်ဖြစ်ပွားမှုအများဆုံးဖြစ်နေတဲ့အိန္ဒိယမှာနေစဉ်ပိုးတွင်းမှုစကြလာချိန်မှာမြန်မာနိုင်ငံမှာတော့ပြန်စတက်လာနေပါတယ်အိန္ဒိယမှာပြီးခဲ့တဲ့တလခွဲအတွင်းပထမဆုံးအချိန်အနေနဲ့နေစဉ်ပိုးတွင်းမှု 13,000 ကျော်ဖြစ်စံချိန်တင်ကျဆင်းလာချိန်မှာမြန်မာနိုင်ငံမှာတော့ဒီအပိုင်းလေးရာကနန်းနာကိုပြန်စတက်လာပြီးထိ ंछ ုပ်မှုတွေပြန်စလှုပ်လာနေပါတယ်မြန်မာနိုင်ငံမှာမနေ့ကလူပေါင်း1,100ကိုစစ်ဆေးခဲ့ရမှာ52ဦးမှာပိုတူဂီကတနေ့တုန်းကဆိုရင်96ဦးထိတက်လာခဲ့ပြီးမနေ့တုန်းကပဲအိန္ဒိယနယ်စပ်ရှိအဖြစ်များလာနေတဲ့ချင်းပြည်နယ်ကတွန်းဆန်တဲ့စကိုင်းတိုင်းကတမူးမြို့တွေမှာ stay at home အိမ်ထဲမှာနေကြဖို့ဒီနေ့ကစအသွာလာကန့်တက်လိုက်ပါတယ်အချိန်ထဲမှာအိန္ဒိယနဲ့ထိုင်းနယ်စပ်မြို့တွေကပြည်တွင်းလေကြောင်းလိုင်းတွေကိုလည်းဇွန်လအထိပိတ်လိုက်ပါတယ်အခုလိုအချိန်မှာကိုဗစ်စဖြစ်ခဲ့တဲ့တရုတ်မှာတော့ဒီနေ့ပိုးတွေ့သူတွေ16ဦးသာတွေ့ရှိခဲ့ပေမဲ့နှစ်ဦးကဟောင်ကောင်နဲ့ဆက်ဆက်နေတဲ့ဂွမ်ထောင်းပြည်နယ်မှာပြည်တွင်းအချင်းချင်းကူးခဲ့ရတာလို့အမျိုးသားကျန်းမာရေးကော်မရှင်ကထုတ်ပြန်လိုက်ပါတယ်။မလေးရှားနိုင်ငံမှာတော့မနေ့တောက်ကြာတရက်ထဲပိုးတွေ့သူတွေ8,000ကိုပထမဆုံးစံချိန်တင်တက်လာတာမို့ကိုဗစ်ကူးစက်မှုဆိုးလာနေတာထိန်းချုပ်ရေး ဇွန်လတရက်ကစပြီးနှစ်ပတ်ကြာကန့်သတ်မှုအပြည့်အနည်းပါလုပ်တယ်မယ်လို့ဝန်ကြီးချုပ်မူဟီရတင်ရဆင်ကကြေညာလိုက်ပါတယ်ခင်ဗျာ။ဥရောပဘက်မှလည်းဗြိတိန်နိုင်ငံမှာကိုဗစ်ပိုးထွေးသူတွေပြန်ဆတက်လာပြီးမနေ့တုန်းကပိုးထွေးသူတွေ4200နီးပါးဖြင့်နှစ်လအတွင်းအများဆုံးဆန့်ကျင်တင်သွားခဲ့ပါတယ်။အခုကိုဗစ် -19 ပိုးသစ်ထွေးသူတွေလည်း85ရာခိုင်နှုန်းကအရင်မျိုးကွဲတွေထက်ပိုးကူးစက်မှုမြန်လွန်းတဲ့အိန္ဒိယကနောက်ဆုံးပိုးမျိုးကွဲသစ်ဖြစ်တယ်လို့ကျန်းမာရေးအရာရှိတွေကယုံကြည်ထားကြပါတယ်။ဥရောပကော်မရှင်ဘက်ကလည်းကိုဗစ်ကာကွယ်ဆေးရရှိသူပိုများလာနိုင်ဖို့ Pfizer BioNTech ကိုဗစ်ကာကွယ်ဆေးကိုအသက်12နှစ်အငယ်ဆုံးထိထိုးပေးခွင့်ပြုလိုက်ပါပြီ။အမေရိကန်နဲ့ကနေဒါဘက်မှာအခုလိုငယ်ရွယ်သူတွေထိထိုးပေးဖို့အတည်ပြုပေးခဲ့ပြီးအန်ဒီယကင်းချောင်းတွေ့ရှိခဲ့ပြီးမှအခုလိုဖြစ်လာတာပါခင်ဗျာ။ပါကစ္စတန်အနေနဲ့အာဖဂန်နစ္စတန်မြို့သားလုံခြုံရေးထိတ်ဆုံးရာရှိနဲ့တရားဝင်ဆက်သွယ်ဖြတ်တောက်ပေးလိုက်ပါပြီ။အာဖဂန်မြို့သားလုံခြုံရေးအရာရှိချုပ်ဟမ်ဒူလာမိုဟစ်အနေနဲ့ပါကစ္စတန်ဘောမတရားကြမ်းကြမ်းတမ်းတမ်းပြောခဲ့တာကြောင့်နောက်ထပ်အဆက်အသွယ်မလုပ်တော့ဘူးအကြောင်းကြားလိုက်ပါပြီလို့ပါကစ္စတန်ထိပ်ပိုင်းအရာရှိတွေက VOA ကိုပြောပါရယ်။နေဆက်ချင်းမိုင်ပေါင်း1600ခန့်ထိနေတဲ့ဒီနိုင်ငံကြားသမိုင်းကြောင်းတစ်လျှောက်တင်းမာလာခဲ့ပြီးအခုတစ်ခေါက်မှလည်းအာဖဂန်သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးမိုဟစ်ကပါကစ္စတန်နိုင်ငံထောင်လိုင်းအေဂျင်စီတွေဟာအာဖဂန်ရှိတာလီဘန်တပုံတွေကိုထောက်ပံ့ဦးဆောင်မှုပေးနေတယ်လို့ထပ်ဆက်ဆွဲလိုက်ပါရယ်။ဒီပေါ်ပါကစ္စတန်ဘက်ကပြန်ညှင်းဆိုထားချိန်မှာအရင်လဲအလားတူအခုလိုပြောလို့ရှိတဲ့အာဖဂန်လုံခြုံရေးအကြံပေးထပ်ပြောထည့်လိုက်တာကပါကစ္စတန်ဟာဖားနိုင်ငံကြီးဖြစ်တယ်လို့ပါကစ္စတန်နယ်စပ်ကနေဒီလာတဲ့သွားပြောခဲ့ပါတယ်။ပါကစ္စတန်ရဲ့နယ်စပ်အာဖဂန်ရဲ့နန်ဂါဟာပြည်နယ်ကနေအခုလိုကတ်ပြောခဲ့တဲ့ကျန်းသန်းတဲ့စကလုံးတွေကြောင့်ပါကစ္စတန်အစိုးရကိုအမျက်ဒေါသထွက်စေခဲ့ပြီးအခုလိုအဆက်အသွယ်စဖြတ်လိုက်တာလို့အမည်မဖော်လိုတဲ့ပါကစ္စတန်ထိပ်ပိုင်းအရာရှိကဆိုပါတယ်။ဒီပါကစ္စတန်ထိပ်ပိုင်းအရာရှိကဆက်ပြီးအခုလိုမကျေနပ်တဲ့ကြောင်းအာဖဂန်ဘက်ကိုပြင်းပြင်းထန်ထန်သံတမန်ကြီးကကန့်ကွက်ထားတယ်ခုလိုပြောခဲ့တာကနှစ်ဖက်ဆက်ဆံရေးမှာပါကစ္စတန်ရဲ့ရိုးသားမှုကိုစော်ကားတာသာဖြစ်တယ်လို့လည်းပြောခဲ့ပါတယ်ခင်ဗျစနေညပိုင်း VOA American တဲ့ရဲ့ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီးသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့ပတ်စင်အစီအစဉ်တွေကိုနားဆင်ရတော့မှာပါခင်ဗျ
ကယားပြည်နယ်တီမောစုမြို့မှာစစ်ကောင်စီတပ်တွေအခြေပြုထားတဲ့ရဲစခန်းကို KPDF ကရင်နီပြည်သူ့ကာကွယ်ရေးတပ်ဘက်ကနေမရိညာနေပိုင်းမှာတိုက်ခိုက်ခဲ့ပါတယ်။စစ်ရေးတင်းမာနေတဲ့ကယားပြည်နယ်ထဲမော်တော်ယာဉ်ဝေရမှုကိုပိတ်ပင်ထားတယ်လို့တိရခန်တွေကပြောပါတယ်။ဒီလိုရင်ဝင်ထွက်ပိတ်ပင်ခဲ့ရင်ကယားပြည်နယ်အတွက်ထိခိုက်သွားမယ်လို့လည်းတိရခန်တွေကပြောပါတယ်။ဒီအကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးမှာပါ။မေလ23ရက်နေ့ကစပြီးပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ကယားပြည်နယ်တီမောစုမြို့မှာမနေ့ကတောက်ကြံနေညပိုင်းမှာရဲစခန်းတစ်ခုကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဝန်ရောက်တိုက်ခိုက်ခဲ့တယ်လို့မြို့ခံတူကပြောပါတယ်
။ဒီက PDF ရဲစခန်းကိုတောက်ကြံနေကြတဲ့ရောချားရဲစခန်းနဲ့ပြစ်ခတ်ရောချားရဲဒီပိုင်းမှာတော့တိတ်ဆိတ်နေတဲ့ပြစ်ခတ်မှုရောမချောင်
းညပိုင်း9နာရီကနေ12နာရီထိကြာမြင့်တဲ့ဒီပြစ်ခတ်မှုမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့မြို့ခံတချို့ကပြောပေမဲ့တီးခြားသိမပြုတ်နိုင်သေးပါဘူး။ဒီတိုက်ပွဲမှာစစ်တပ်ဘက်ကနေလက်နက်ကြီးပစ်ကူတင်နဲ့ပြစ်ခတ်ခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်။မင်းညကတီမောစုမြို့တွင်ပြစ်ခတ်တိုက်ခိုက်မှုအခြေအနေမသိရပေမဲ့မေလ29ရက်နေ့ညမှာနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ်။
နောက်ဆက်ခုနှစ်ရက်နေတော့ကျွန်တော်အဲ့မှာရှိတဲ့နေရီကန်တရင်ကိုဓာပြီးပြတာတော့ရှိတယ်။ည9နာရီလောက်မှဒါဖြစ်တာရှိတယ်။ဒီညနေပိုင်းမှာချိန်လာပြတာရှိတယ်။အဲ့ဒီနေ့အပြစ်ခဲ့တာရှိတယ်။အဲ့ဘာပြန်လဲပြစ်ခတ်မှုတော့ရှိတ
ယ်။တီမောစုမြို့မှာမေလ23ရက်နေ့ကနေစပြီးပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်ဖွဲ့တွေကပြစ်ခတ်မှုတွေအစဉ်ဖြစ်ပွားနေတာပါ။ဒါအပြင်လွိုင်ကော်မြို့မှာလည်းညရုံးကလက်နက်ပြစ်ခတ်တာတွေကြမ်းနေရပေမဲ့တိုက်ပွဲဖြစ်ပွားတာမရှိပဲစစ်ကောင်စီတပ်ဘက်ကတဖက်တပ်ပြစ်ခတ်တာလို့မြို့ခံတွေကဆိုပါတယ်
။ညအချိန်မှာကလွိုင်ကော်မှာလုံးတံပေါ့ချော့ချဲ့ထားတာလည်းရှိမယ်။အခုလောဆယ်တော့ဒါကမှမကြားရဘူး။
ဒီလိုစည်ရေးသိမ်းမှနေတဲ့ကယားပြည်နယ်ဘက်ကဒီနေ့ကစပြီးတော့မော်တော်ယာဉ်အဝင်တချို့ပိတ်ပင်ထားပါတယ်။ယာဉ်ဝင်ထွက်ပိတ်ပင်သွားမယ်လို့တရားဝင်ထုတ်ပြန်တာမရှိပေမဲ့လက်ရှိကယားပြည်နယ်ဘက်ကရိတ်ခါတင်ပို့မှုပိတ်ပင်နေတယ်လို့လဲလွိုင်ကော်မြို့လူမှုရေးလှုပ်ဆောင်နေသူကပြောပါတယ်
။ဒီတရားပြည်ကတော့ကိုယ်ထက်အချိန်လေးဆက်မထားတာကညတော့စာမိတယ်။ကိုယ်တူရတော့ဒီဆက်တဲ့ချက်ပုံစံညတော့လောက်လာတဲ့ပုံစံမျိုးတော့မြင်လာရတော့နော်။ဆက်ဆက်တော့တန်းစီပြန်လောင်းလာတယ်။ဆန်တို့ကတော့တင်လာတဲ့ဟာတွေတော့အကုန်လုံးပိတ်ထားတယ်လို့ဆိုတာပဲ။ကျောင်းထုတ်ပြန်တော့မျိုးတော့မရှိ
တန်ငူမြို့ကနေလာတဲ့တီမောစုကားလမ်းကိုစစ်ကောင်စီတပ်ကပိတ်ဆို့ထားတယ်လို့လည်းမြို့ခံသူကပြောပါတယ
်။အဝင်တော့တန်ငူလမ်းကြောင်းချင်တယ်အဲ့ဒီတန်ငူလမ်းကြောင်းလည်းပိတ်ဆို့နေတယ်။အဲ့မှာဒီမောစုကြီးဝင်နေတယ်။ဒီမောစုပြောလဲကတော့ပေါ့ပါ။အဲ့မှာကြောင်းတူကြောင်းရှိတယ်။ခုလည်းတန်ကြောင်းလည်းသားချနေတော့ပြရတယ်
။ခရီးပြင်းတဲ့ကိုအဝင်ထွက်ကားလမ်းဂိတ်တွေဖြစ်တဲ့ အောင်ပန်းတီဂျစ်နောင်တရားဂျာမနီဆောင်ကန်လန်းတွေကိုအဝင်ပိတ်ပင်ထားပြီလို့ဒေသခံတွေကဆိုပါတယ်ကြရပြည်နယ်ကိုအဝင်ထွက်ပိတ်ပင်ထားတယ်လို့သတင်းပေါ်ထွက်နေပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကတော့လုံခြုံရေးရစစ်ဆေးနေတာလို့အခုလိုပြောပါတယ်
ရင်းနေရတော့ကျွန်တော်စစ်ဆေးနေတာရှိပါတယ်အဲဒီဘက်ကနေဒီကျွန်တော်တို့ဟိုလက်နက်တွေလက်ခံရရှိတယ်မိုင်းတွေလက်ခံရရှိတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကဒီရင်ဝင်ထွက်တွေကိုစစ်ဆေးနေတာစစ်ဆေးခွင့်ပြုလျက်ရှိပါတယ်ဗျ
ဒီလိုလမ်းကြောင်းပိတ်ပင်မဲ့ဆိုရင်စစ်ရှောင်းတွေနဲ့ဒေသခံတွေအတွက်စန္ဒရိခာတင်ဖို့ဖို့စိုးရိမ်နေရတယ်လို့စစ်ရှောင်းကော်မတီတွေကပြောပါတယ်လက်ရှိလွိုင်ကော်နဲ့တီမောစုဘက်မှာစစ်ရှောင်းဥယျာဉ်9000ခန့်ရှိနေပြီးနေရာထိုင်ခင်းနဲ့စေဝါကူညီတွေလိုအပ်နေပါတယ်။ကြရပြည်နယ်ထက်ကအိုးအိမ်ပြည့်ထွက်ပြေးနေရတဲ့သူတွေအတွက်မြန်မာနိုင်ငံကြက်ချင်တဲ့အသိန်းကနေအရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေပေးပို့တယ်လို့ထုတ်ပြန်ထားပေမဲ့လက်ရှိဒုက္ခတွေတွေလက်ထဲမရောက်သေးပါဘူး။ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ။
စက္ကန့်စီအစိုးရကမေလ24ရက်တနင်္လာနေ့ကအမေရိကန်သတင်းတောက်ဒန်နီဖန်စတာကိုဖမ်းဆီးလိုက်ပါတယ်။ဒန်နီဖန်စတာရဲ့မိသားစုဝင်တွေကသူပြန်လည်လွတ်မြောက်ရေးလှုပ်ရှားမှုကြောင့် VOA သတင်းတောက်အီရှာဆာရန်ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးစူးစီးပြောပြပေးပါမယ်။ကျွန်မခွာညိုပါရှင်။မီချီဂန်ပြည်နယ်ဒက်ထရိုက်မြို့သားဖြစ်တဲ့ဖန်စတာဟာ Frontier မြန်မာပြည်တွင်းသတင်းဌာနမှအလုပ်လုပ်နေခဲ့တာနှစ်နှစ်ရှိပါပြီ။ပြီးခဲ့တဲ့တနင်္လာနေ့မနေ့ကမှသူဖမ်းခံရတယ်ဆိုတာသိရကြောင်းအကူဖြစ်တဲ့ Brian Fenster ကပြောပါတယ်။စစ်တပ်ကစတင်ကန့်ကွက်သူတွေကိုအကြမ်းဖက်နှိမ်နှင်းနေချိန်မှာ Fenster ကအမေရိကန်မှာရှိတဲ့သူ့မိသားစုနဲ့အဆက်အသွယ်မပြတ်ခဲ့ပါဘူး။သူကတစဉ်မြန်မာပြည်အခြေအနေတွေကိုသိခွင့်ရခဲ့တယ်လို့အကူဖြစ်တဲ့ Brian Fenster က VOA ကိုပြောပါတယ
်။ This isn't a secret that the military would literally hunt people down.
စစ်တပ်ကလူတွေကိုရှာဖွေဖမ်းဆီးမယ်။အင်ဒီရဲထိဝင်ပြီးတော့အဓမ္မခေါ်သွားမယ်ဆိုတာကတော့လျှို့ဝှက်ချက်မဟုတ်ပါဘူး။ဒါကြောင့်မလို့သတင်းတောက်တွေအများပြားဟာလုံခြုံတဲ့နေရာတွေမှာရှောင်တင်းနေကြရပါတယ်။သူတို့မိသားစုတွေကလည်းသူတို့အိမ်မှာနေရင်းနဲ့မလုံခြုံကြပါဘူး။အဲဒီကမြန်မာပြည်သူအားလုံးကိုလည်းကျွန်တော်တို့ကိုချင်းစာနေကြပါတယ်။
ဖန်စတာဟာဆေဆိုးရကဖန်ခံထားရတဲ့သတင်းတောက်80ကျော်တဲကတယောက်ဖြစ်တဲ့အကြောင်းကုလသမဂ္ဂအဖွဲ့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကပြောပါတယ
် The arrests of journalists and the violence used by the military on anyone
တင်းတောက်တွေကိုဖမ်းဆီးနေတာသတင်းပို့ဖို့သတင်းမှတ်တမ်းယူဖို့ကြိုးစားကြတဲ့ဘယ်သူကိုမဆိုစစ်တပ်ကအကြမ်းဖက်မှုတွေလုပ်ခဲ့တာဟာမြန်မာနိုင်ငံတွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်သာမန်တဲ့လွန်ကဲတဲ့တိုက်ခိုက်မှုတွေပဲဖြစ်ပါတယ်
။ဒန်နီဖန်စတာဖန်ခံရတဲ့ပုံမှာအလွန်တရာစိတ်ပူပင်ရပြီးသူ့ကိုလွတ်ပေးပြီးတော့ဘေးကင်းလုံခြုံစွာနေအိမ်ပြန်ခွင့်ပေးဖို့ကိုအမေရိကန်နိုင်ငံသားရေးပြောခွင့်ဌာနပြောခွင့်ရသူကတောင်းဆိုတဲ့အကြောင်း CNN သတင်းမှလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာနှစ်ကြိမ်အဖမ်းခံခဲ့ရပြီးမှပြန်ပို့ခံခဲ့ရတဲ့ဂျပန်သတင်းတောက်ကလည်းဂျပန်အစိုးရအနေနဲ့ရောနိုင်ငံတကာအတိုင်းဝိုင်းကပါမြန်မာစစ်တပ်ရဲ့လုပ်ရက်တွေပေါ်ထိထိရောက်ရောက်အရေးယူတုံ့ပြန်ပေးကြဖို့တောင်းဆိုထားပါတယ်
။ဟုတ်ですね。မြန်မာの方から
မြန်မာပြည်မှာဖြစ်နေတဲ့အကြောင်းအရာမျိုးစုံကိုကဘာကြီးတိအောင်ပြောပြပါလို့ကျွန်တော်ကိုပြောလာကြတဲ့မြန်မာလူမျိုးတွေအများကြီးရှိပါတယ်။ဂျပန်နိုင်ငံသားတွေကိုရောကဘာကဘာတိအောင်မြန်မာပြည်အကြောင်းတွေသတင်းပေးပို့ချင်ပါတယ်လို့သူကပြောသွားတာပါ။သတင်းတောက်တွေနဲ့ကဘာတလွားကသူတို့ကိုချစ်ခင်ကြသူတွေဟာမြန်မာနိုင်ငံအတွင်းသတင်းလွတ်လပ်ခွင့်ဖိနှိပ်ချုပ်ချယ်ခံနေရတဲ့အပေါ်မိမောင်းထုတ်ပြခဲ့ကြတာပါ
။ He cares deeply about people, about truth, about the press.
သူကလူတွေကိုအမှန်တရားကိုနောက်ပြီးတော့သတင်းလွတ်လပ်ခွင့်ကိုသိပ်ပြီးတော့အလေးနဲ့ထားပါတယ်။ဒီလိုသဘောထားကြောင့်လဲမြန်မာနိုင်ငံထဲမှာသူဒီအလုပ်ကိုလုပ်ဖြစ်နေတယ်ဆိုတာသိကိုရှင်းပါတယ
်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးကတည်းကလူပေါင်း4000ကျော်ဖမ်းဆီးခံခဲ့ရပြီး800ကျော်တပ်ဖြတ်ခံခဲ့ရပြီးဖြစ်တဲ့အကြောင်းလူခွင့်ရေးအဖွဲ့တွေကပြောပါတယ်။သတင်းမီဒီယာတွေလည်းပဲတိုက်ခိုက်မှုခံနေရသလိုသတင်းထောက်တွေကိုဖန်ဆီးနေတာတွေကြောင့်လည်းမြန်မာပြည်တွင်းမှာဘာတွေဖြစ်နေကြပြီလဲဆိုတာကိုသိရဖို့ပို့ပို့ပြီးတော့ခက်ခဲလာပါတယ်။ညီဖြစ်သူကိုပြန်လွတ်ပေးဖို့နဲ့သတင်းသမားတွေဆိုတာရာဇဝတ်မှုကျူးလွန်သူတွေမဟုတ်ဘူးလို့ Brian Fenster က VOA ကိုပြောပါတယ
်။ First and foremost, we want my brother home immediately.safe
ပထမဆုံးပြောချင်တာကကျွန်တော်ညီကိုချက်ချင်းဘေးမသိရမခအိမ်ပြန်ပို့ပေးဖို့ပါဒါပေမဲ့လည်းသူလူ့ပုတ်တက်ဒီထက်ပိုပြီးတော့ကြီးကျယ်တဲ့ကိစ္စတွေဖြစ်နေတာပါအဲ့ဒီအဖြစ်အပျက်ထဲမှာသူကဒစိမ့်တွေဒါအဖြစ်ပဲရှိနေတာပါသတင်းမီဒီယာလုပ်ငန်းဟာရာဇဝတ်မှုမဟုတ်ပါဘူးသူတို့ဟာကဘာကြီးအတွက်ကျွန်တော်တို့လူပြည်သူတွေရဲ့နားတွေမျက်လုံးတွေပါဒီလိုလုပ်တာဟာနေရာနှံ့ကဒီမိုကရေစီကိုချိမ့်ချောက်မှုတည့်ရလဲဖြစ်တယ်ဆိုတာသိကြပါတယ်
သတင်းထောက်ဖန်စတာရဲ့ဇာတိမီချီဂန်ပြည်နယ်အောက်လွှတ်တော်အမတ်အန်ဒီလီဗင်ကလည်းသူ့မိသားစုနဲ့ရောအမေရိကန်နိုင်ငံသားရေးဌာနနဲ့ပါဆက်သွယ်နေပြီးသူပြန်လွတ်လာဖို့အတွက်စောင့်ကြည့်နေပါတယ
် This is aboutfreeing an American citizen who has been unjustly detained and
မတရားဖမ်းခံနေရတဲ့အမေရိကန်နိုင်ငံသားသူလွတ်မြောက်လာဖို့ကိစ္စပါကျွန်တော်တို့အားလုံးဥတီချက်တစ်ခုတည်းကိုသွားနေတာပါ
AAPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့စီရင်ရာစစ်တပ်အာဏာသိမ်းပြီးကတည်းကသတင်းသမား88ဦးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးအဲ့ဒီထဲကတဝက်ကျော်ဟာဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်တယ်လို့သိရပါတယ်အဲ့ဒီထဲမှာအမေရိကန်နိုင်ငံသားတွေဖြစ်တဲ့ဒန်နီဖန်စတာနဲ့ကမာရွတ်မီဒီယာအက်ဒီတာချုပ်ကိုနေတန်မောင်တို့လည်းပါဝင်ပါတယ်ရှင
်ခိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါဒုတိယအများဆုံးဖြစ်ပွားနေတဲ့ Peshpuri ပြည်နယ်ခေါင်းရိုင်မြို့ကပြည်စစ်ဆက်ရုံတွင်းကယာယီဆက်ရုံတွင်းမှာဆေးကုသမှုခံနေရတဲ့ကိုဗစ်ကပ်ရောဂါကူးစက်ခံရတဲ့မြန်မာ900ကျော်ဟာယာယီဆက်ရုံမှာမီးပြက်လိုက်ရာကစလို့အဆင်မပြေမှုဖြစ်ပြီးမေလ29ရက်နေ့ကဆက်ရုံရှိကကွင်းပြင်မှာစုယုံဆန္ဒပြခဲ့ကြတဲ့တဲ့င်းကိုပြောပြပါမယ်။ကျမမအေးမှာပါ။ပြည်စစ်ဆက်ရုံတွင်းကယာယီဆက်ရုံမှာဆေးကုသမှုခံနေရတဲ့မြန်မာရွှေပြောင်းလူသမား900ကျော်ဟာမေလ29ရက်နေ့ကစက်ရုံရှိကကွင်းပြင်မှာစုယုံပြီးဆန္ဒပြခဲ့ကြတာပါစက်ရုံတွင်းမှာမီးပြက်လက်တာအစားအသောက်အဆင်မပြေတာနဲ့ခွဲခြားဆက်ဆံခံရတာတွေကြောင့်အခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဆန္ဒပြမှုဖြစ်ပွားခဲ့တဲ့စက်ရုံကိုတော့ရဲစစ်တပ်အင်အား300ကျော်ကအပြင်ကနေလုံခြုံရေးယူပြီးစောင့်ကြည့်နေကြတာကိုလည်းထိုင်းရုပ်သံသတင်းတွေမှာဖော်ပြကြပါတယ်ထိုင်းနိုင်ငံသားအလို့သမားတွေကိုတော့ပြင်ပစေယုံတွေမှာစေကုသပေးနေပြီးမြန်မာနိုင်ငံသားတွေကိုတော့စေယုံတွင်းကရွက်ပြင်တဲထိုးထားတဲ့ယာယီစေယုံတွေမှာကုသပေးနေတယ်ဆိုပြီးဆန္ဒပြသူတွေကထောက်ပြကြပါတယ်လူမှုပူလုံရေးအာမခံကြီးပေးသွင်းထားတာမို့ထိုင်းစေယုံတွေမှာတရားဝင်ကုသခွင့်ပေးဖို့ကိုလည်းတောင်းဆိုကြပါတယ်ညာတော်အဖြစ်အစုလိုက်အပြုံလိုက်ကူးစက်မှုတွေကိုယာယီစေယုံတွေမှာပဲကုသပေးနေတာတွေရှိနေပြီးကူးစက်သူတိုင်းစေယုံသွားခွင့်မရတာတွေတော့ရှိကြောင်း FED အဖွဲ့ကအလုံသမားရေးတက်ကြွလှုပ်ရှားသူဦးမင်းဦးကတော့ပြောပြပါတယ်
ကျွန်တော်တင်တယ်အဲ့ဒါတွေကတော့ဖြစ်မှာပဲဒါပေမဲ့ဒါအလုသမားတွေကျွန်တော်ခြေဆောင်လို့ပြောရမှာတော့ပိုဖြစ်တယ်ဆိုတော့သူတို့ထိုင်းနေခြင်းမှာဟိုတလောဆိုတော်တော်လေးတည်သွားတာလေယောဂဖြစ်တာလည်းသိနေပြီစေယောင်လာခေါ်ဖို့စောင့်နေတယ်လာမခေါ်လို့အမအသက်ကြီးတဲ့လူတွေဆိုနှစ်ယောက်လားမသိဘူးကျွန်တော်ဒါတော့ဟိုကျွန်တော်သိတာတော့ပဲဆုံးသွားတာလေငါခေါ်တာကိုစောင့်နေတဲ့၄-၆ရက်တပတ်ကြာပါလေအမစေယောင်နေလေဒါကြီးယောဂရှိတဲ့လူတွေယောဂအခန်းရှိတဲ့လူတွေမှာဆိုလို့ရှိရင်တော့အသက်ကြီးတဲ့လူတွေကတော့ဒါအနေနဲ့လည်းရှိတာပေါ့
လူမှုပုံလုံးရေးအာမခံကြီးတွေပေးဆောင်ထားရပေမဲ့တကယ်တမ်းဆေးကုသပေးနေရမှာထိုင်းနဲ့မြန်မာအလို့သမားအချင်းချင်းခွဲခြားဆက်ဆံခံနေရတယ်ဆိုပြီးမြန်မာအလို့သမားတွေကထောက်ပြပြောဆိုခဲ့တာနဲ့ပတ်သက်ပြီးပြည်လည်နိုင်ဖို့ Peshpuri မြို့ပိုင်ကိုယ်တိုင်လာရောက်ဖြေရှင်းပေးခဲ့ရပါတယ်။ဒုတိယမြို့ပိုင် Mr. Natawat ကတော့အခုလိုပြောဆိုသွားပါဗျာ။ဒါကြီ
းတော့သာတော့ဘူးပိုင်ပါတယ်။ဒီနေ့ကသာငါမနိုင်တယ်နော်ว่าทางเจ้าหน้าที่เนี่ยมีการเดินสายไฟนะครับแล้วก็
အခုလုံဖြစ်ပွားရတာဟာဆက်ယုံတွင်းမှာမီးအားသုံးတာများပြီးလျှက်စစ်မီးပြတ်တောက်သွားခဲ့လို့ရာသီဥတုပူပြင်းတဲ့အချိန်အလုသမားတွေအတွက်နေထိုင်ရေးခက်ခဲမှုဖြစ်ရတာပါအ мян ဆုံးမီးပြန်ရအောင်လှုပ်ဆောင်ပေးနေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်အဲ့ဒီဆက်ယုံတွင်းမှာကိုဗစ်ကူးစက်လူနာ1300ကျော်ရှိနေကြောင်း Peshpuri ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကတော့ထုတ်ပြန်ထားပါတယ်မီလာ28ရက်နေ့မှာတော့ Peshpuri ပြည်နယ်အုပ်ချုပ်ရေးအာဏာပိုင်နေနဲ့ကျန်းမာရေးဌာနပူးတွဲအရေးပေါ်အစည်းအဝေးကျင်းပခဲ့ပြီးမြန်မာလူသမားတွေကုသရေးအဆင်ပြေအောင်လှုပ်ဆောင်ပေးဖို့အတွက်အစည်းအဝေးတွေလုပ်ခဲ့ကြပါတယ်။အခုဆိုရင်စမုတ်ပရာဂန်ပြည်နယ်ထဲမှာလည်းနိုင်ငံခြားသောအလုပ်သမားတွေ800ထက်မနည်းကူးစက်မှုတွေဖြစ်တာကြောင့်အဲ့ဒီနေရာကိုလည်းတောက်ကြလေးကစပြီးပိတ်ဆို့မှုတွေလုပ်ထားကြောင်းဦးမင်းဦးကပြောပြပါတယ်။
ပေါ်လို့ပြောမယ်ဆိုလို့ရှင်ရမှာလူ8000လောက်နေတဲ့အေရီးယားမှာအလုပ်သမားနိုင်ငံသားအလုပ်သမားဆိုတာကျွန်တော်တို့8000အလုပ်သမားပဲအဓိကပြောချင်တာပါအဲ့ဒါကြီးမှာလည်းအခုကိုဗစ်ပုတ်ထုတ်လိုက်သူတို့အယောက်800အောင်တွေ့ရဘူးအယောက်800တွေ့ရသူကစက်ယုံကြီး3ယုံကအဲ့မှာလည်းပါးအများကြီးပေါင်းတယ်ဒါပေမဲ့အဲ့ဒါကစမုတ်ပရာဂန်မှာအဲ့ဒါလည်းဒီကူဒီလိုလော့ဒ်ဒေါင်းချထားပြီးတော့အဲ့ဒါကြီးဒီကူလို့
ကိုဗစ်တတိယလိုင်း96ရက်နေ့အထိထိုင်နိုင်ငံမှာမေလ27ရက်နေ့အထိအတည်ပြုလူနာစုစုပေါင်း3,000လောက်ရှိနေပြီးတေဆုံးသူကကိုရာ88ဦးထက်မနည်းရှိနေသလိုမေလ27ရက်နေ့တနေ့တည်းမှာပဲ96လူနာအထိ၄000ရှိရာကျော်ရှိနေပါတယ်နေ့စဉ်လည်းအတည်ပြုလူနာ1000ခန်းထိတိုးလာနေပါတယ်အဲ့ဒီထဲမှာနိုင်ငံသားသားရှေ့ပြောင်းလို့တမားတွေကအများစုဖြစ်နေပါတယ်ရှင်
ကျောင်းမမြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ 20 G20 ခေါင်းဆောင်တွေရဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးညီလာခံကနေ COVID-19 ကပ်ရောဂါကိုအမြင့်ဖြတ်တိုက်ဖြတ်ရေးအရှိန်မြှင့်ဆောင်ရွက်ကြဖို့တန်တိတ်ထံချမှတ်ခဲ့ပါတယ်။ကြေညာချက်ထဲမှာကာကွယ်ဆေးပူရပြင်းလိုအပ်နေကြတဲ့ဝင်ငွေနှိမ့်တိုင်းပြည်တွေစီ COVID-19 ကာကွယ်ဆေးအရောက်ပို့ပေးရေးလုပ်ငန်းကိုတိုးမြှင့်ဆောင်ရွက်သွားကြဖို့ဆေးဝါးထုတ်လုပ်ရေးကုမ္ပဏီကြီးတွေကဂရီးပြုခဲ့ကြကြောင်းလည်းဖော်ပြခဲ့ကြပါတယ်။ ယောမမျိုးကနေစာဗီနာကက်စတာဖရန်ကိုပြပိုးတဲ့သတင်းလွှာကိုကျွန်မခွာညိုကပြောပြပေးပါပါရှင်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ 20 G20 ခေါင်းဆောင်တွေဟာကိုဗစ်-19ကပ်ရောဂါတိုက်ဖျက်ရေးအဖြစ်ရှာကြဖို့နဲ့နောက်မှဖြစ်လာနိုင်ခြေရှိတဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးပြဿနာတွေအတွက်ကြိုတင်ပြင်ဆင်ကြဖို့ရည်ရွယ်ချက်တွေနဲ့ကမ္ဘာကျန်းမာရေးညီလာခံကိုယောမမျိုးမှာကျင်းပခဲ့ကြပါတယ်။ ကမ္ဘာအသရင်ထုတ်ကုန်စုစုပေါင်းရဲ့8ရာခိုင်နှုန်းကျော်စီးပွားအင်အားရှိတဲ့နိုင်ငံတွေစုစည်းပြီးကမ္ဘာကျန်းမာရေးဆိုင်ရာအကြောင်းအရာကိုပထမဆုံးဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။စေဝါထုတ်လုပ်တဲ့ကုမ္ပဏီကြီးတွေကလည်းဝင်ငွေနှိမ့်နဲ့အလဲအလတ်ဝင်ငွေရှိတဲ့တိုင်းပြည်တွေကို COVID-19ကာကွယ်ဆေးထောက်ပံ့ပေးသွားဖို့ကြေညာပြုခဲ့ကြပါတယ်။အင်ရှင်အီတလီနိုင်ငံရဲ့ဝန်ကြီးချုပ်မာရီယိုဒရက်ဂီက အဲ့ဒီလိုထောက်ပံ့လှူဒါန်းမှုတွေကိုအရေးပါပြီးတော့အံ့ဩဖွယ်ဖြစ်တဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌအွန်ဆူလာဘွန်ဒါလီယန်ကလည်းအစည်းအဝေးကာလအတွင်းခိုင်မာတဲ့ဂရီးကဝတ်တွေကိုအတည်ပြုချမှတ်နိုင်ခဲ့တယ်လို့ပြောပါတယ်။
BioNTech/Pfizer ကုမ္ပဏီတွေကဒီနှစ်အတွင်းမှာကာကွယ်ဆေးအလုံးပေါင်း 1 ဘီလီယံကိုဝင်ငွေနှိမ့်တိုင်းပြည်တွေစီကိုအကျိုးအမြတ်မရှိဘဲနဲ့ဝင်ငွေအလယ်လတ်ရှိတဲ့တိုင်းပြည်တွေကိုတော့တတ်နိုင်တဲ့ပမာဏနဲ့လျှော့ယောင်းပေးဖို့ဂရီးပေးခဲ့ပါတယ်။ဒီကြေညာချက်ကအလွန်ကိုရှင်းလင်းတယ်လို့ထင်ပါတယ်။
ဥရောပအဖွဲ့ Team Europe ကလည်းဒီနှစ်ကုန်ပိုင်းမှာကာကွယ်ဆေးအလုံးသန်းတရာလှူဒါန်းမှုဂရီးပြုခဲ့ကြောင်း Miss Bondalian ကပြောပါတယ်။EU ကရန်ပုံငွေမှတ်တီးပေးထားတဲ့ Team Europe ဟာအာဖရိကတိုက်တန်းမှာစက်ရုံတိစောက်ဖို့နဲ့ကာကွယ်ဆေးတွေဆေးဝါးနဲ့ကျန်းမာရေးဆိုင်ရာနည်းပညာတွေရရှိလာစေရေးတွေကိုအဓိကထားပြီးအစပျိုးဆောင်ရွက်နေတဲ့အဖွဲ့ဖြစ်တဲ့အကြောင်းပြီးခဲ့တဲ့တောက်ကြာနေမှာပဲထု
is groundbreaking and really historical because you have for the very first time
American နဲ့တရုတ်ဥရောပသမဂ္ဂနဲ့ရုရှား၊အိန္ဒိယနဲ့လက်တင်အမေရိကတောင်အာဖရိကနဲ့တခြားနိုင်ငံတွေစသဖြင့် G20 အဖွဲ့ဝင်တွေရဲ့ပထမဆုံးအခြေခံမူတွေကိုအတူတကွချမှတ်နိုင်ခဲ့တဲ့ပထမဆုံးအကြိမ်ဖြစ်တာကြောင့်ဒါဟာမကြုံစဘူးတကယ်ကိုသမိုင်းဝင်နေဖြစ်ရဲ့လို့ပြောချင်ပါတယ
်။ဒါအပြင်ကျန်းမာရေးကဏ္ဍမှာလူမျိုးတိုင်းပြည်စွဲလုံးဝမရှိတာရှင်းလင်းထင်ရှားကြောင်းဆိုလိုတာကကာကွယ်ဆေးထုတ်တဲ့နိုင်ငံတွေဟာကိုယ်နိုင်ငံထုတ်ဆေးတွေကိုကိုယ်နိုင်ငံအတွက်တက်တက်သိမ်းဆီးသုံးဆွဲထားကြတာမျိုးမလုပ်ကြဘို့နဲ့ကိုပိုင်စေဝါဆက်ယုံမရှိကြတဲ့နိုင်ငံတွေအတွက်စေဝါအလုံလောက်ရရှိစေရေးတွေကိုအစည်းအဝေးထဲမှာအသေးစိတ်ဆွေးနွေးနိုင်ခဲ့တယ်လို့လည်း Miss Bondalian ကပြောပါတယ်။အာဖရိကတိုက်ထက်မှာလူဦးရေရဲ့နှစ်ရာခိုင်နှုန်းလောက်ပဲကာကွယ်ဆေးထိုးရသေးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အာဖရိကတိုက်ထက်ကိုကာကွယ်ဆေး69ရာခိုင်နှုန်းတင်ပို့နေတဲ့အကြောင်းနဲ့အဲ့ဒီအခြေအနေကအပြောင်းလဲဖြစ်ကိုဖြစ်ရမှာပါလို့ Miss Bondalian ကပြောပါတယ်။ဒါအပြင်အာဖရိကတိုက်တလွှာအချက်ချာကြတဲ့ဒေသတွေမှာကာကွယ်ဆေးတွေတိုးမြင့်ထုတ်လုပ်သွားနိုင်ဖို့အတွက်ဥရောပဟာအာဖရိကန်မိတ်ဖက်နိုင်ငံတွေနဲ့အတူစတင်တဲ့အစီအစဉ်တွေကနေအမေရိကန်ဒေါ်လာ 1.2 ဘီလီယံတန်ဖိုးကာကွယ်ဆေးတွေကနအူးထုတ်လုပ်ပေးနိုင်မှာဖြစ်ကြောင်းကိုလည်းသူကပြောပါလိမ့်ရှင်။
ဖြူရီအမေရိကန်တန်ရဲ့
့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပြီးပါမယ်။ရေစုံတော့မြန်မာနိုင်ငံလူခွင့်ရေးချင်းတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ဖြစ်ပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်တပ်အာဏာသိမ်းအပြီးအမျက်ဆုံးများစွာရရှိတဲ့မြမရေနံထုတ်လွှင့်ရေးလုပ်ငန်းမှာလုပ်ကိုင်နေကြတဲ့အလုပ်သမားတွေဟာဆန္ဒပြပွဲတွေမှာပါဝင်မှုအတွက်သူတို့ရဲ့အလုပ်တွေကိုစွန့်ခွာခဲ့ကြပါတယ်။သူတို့ဟာအာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်ကြရင်းငွေကြေးချက်တဲလာကြပေမဲ့အလုပ်ပြန်ဝင်မှုအတွက်ငင်းဆန်နေကြစေပါ။ဒါဟာထိရောက်တဲ့ဒေါ်လာရေးတိုက်ခွတ်တစ်ခုဖြစ်လာနိုင်မလား။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။
ဒီဆောင်မမှာပါဝင်သူအလုံးရဲ့အမိတွေကိုလုံခြုံရေးအခြေအနေတွေကြောင့်ထည့်သွင်းအသုံးပြုမှာမဟုတ်ပါဘူး
။ငွေကြေးခက်ခဲလေးပေါ့ဗျာ။လောက်ကိုင်းကန်ကန်ကငွေကလေးရတယ်ကျွန်တော်တို့ကဟိုဘယ်လိုပြောကျွန်တော်တို့ဒီဝန်ထမ်းဘဝတွေကဌာနမှုတွေဖိတိတ်ချုပ်ချယ်ခွဲခြားဆက်ဆံမှုတွေအောက်မှာရှိကြတယ်။ငွေကလေးရတယ်စီးပွားရေးအစီအမံပြေခဲ့မှုဆိုတော့အခုချိန်မှာလည်းဒါရတဲ့ဆွေမျိုးပြောအောင်ဗျာ
။ဒါကတော့မကွေးတိုင်းရေနံချောင်းမြို့ကအသက်40နှစ်ရှိတဲ့ရင်းနှီးမြေအလုတ်သမားတဦးကပြောပြတာပါသူကရင်းနှီးမြေနေစားအလုတ်သမားအဖြစ်လုပ်ကိုင်နေတာနှစ်20ရှိပါပြီပြီးခဲ့တဲ့အပိလကုံမှာတော့အလုတ်ထုတ်စာရရှိခဲ့ပြီးအခုချိန်မှာတော့အလုတ်မရှိတော့တဲ့အတွက်သူ့အမေနဲ့အမဆီမှာပဲမိခိုးပြီးနေရပါတယ်စားဝတ်နေရေးအတွက်အလုတ်တစ်ခုရဖို့ရှာဖွေပေမဲ့စီးပွားရေးလုပ်ငန်းမရှိတလို့ရှာပြီးရင်းနှီးမြေကသာမိခိုးနေရတဲ့သူတို့မျိုးမှာအလုတ်ကန်ရှာဖွေလို့မရခဲ့ပါဘူးမြန်မာနိုင်ငံမှာရှိတဲ့ရေနံထွက်ရှိရာဒေသအများစုကမကွေးတိုင်းထဲမှာရှိနေပါတယ်မကွေးတိုင်းတွေကရေနံချောင်းရေနံမြေ6ရေနံမြေနဲ့မန်းရေနံမြေကမြန်မာနိုင်ငံမှာရေနံထွက်ရှိမှုအများဆုံးရေနံမြေတွေပါအဲ့ဒီရေနံမြေအားလုံးကအစိုးရပိုင်ဆိုင်တဲ့ရေနံမြေတွေဖြစ်ပြီးအဲ့ဒီကထွက်တဲ့ရေနံစိမ့်တွေကိုတော့မန်းတမယာကန်6ရေနံချက်ဆက်ယုံနဲ့တန်လင်းရေနံချက်ဆက်ယုံတွေကိုပို့ကြပါတယ်။ရေနံမြေတွေကနှစ်စဉ်ရေနံစိမ့်ဘလောက်ထုတ်လုပ်သလဲဆိုတာကအစိုးရအဆက်ဆက်ပွင့်လင်းမြင်သာမှုရှိစွာမထုတ်ပြန်ထားပါဘူး။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာရေနံမြေတွေကထောင်နဲ့ချီတဲ့ရေနံမြေလုံသားတွေက CDM လုံဆောင်ကြပြီးဆန္ဒပြပွဲတွေကိုဥဆောင်လာခဲ့ကြပါတယ်ရေနံလုံသားတွေဝန်ထမ်းတွေရဲ့သုံးသက်ချက်တွေအရရေနံမြေတွေမှာရှိတဲ့အနည်းဆုံးအလုတ်သမားထု 3,000 လောက်ထဲကမှလုံသားတို့ကြီးရဲ့ 85 ရာခိုင်နှုန်းကျော်လောက်က CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်အဲ့လိုလှုပ်ရှားမှုမှာပါဝင်တဲ့သူတွေကိုစစ်ကောင်စီကချင်းချောက်ပြောဆိုပြီးလုပ်ငန်းခွင်ဝင်ဖို့ပြောကြပေမဲ့အများစုကမဝင်ကြပါဘူးအဲ့လိုလုပ်ငန်းခွင်ပြန်မဝင်တဲ့အလုပ်သမားတွေအတွက်စောင့်ဝင်နေရေးကခက်ခဲလာပါတယ်အ
ခုလုံလုံးစဲကတော့ဒီလိုမျိုးလေဒီလားဆိုလို့ရှိရင်တပ်ပိုင်းတွေကများလုံးဝမရဘူးဟိုတိကျတဲ့ဟိုကတော့လုံးဝတော့ဟိုနည်းနည်းပိုင်းရကြသေးတယ်ပေါ့လားဆိုလုံးဝမရတော့ဒီနေ့တော့အတန်ကြီးထွက်လာပါတော့ဟိုစားပြမရှိအဲ့လိုအတန်ကြီး
တော့ထွက်လာကြပါသူကရေနံချောင်းရေနံမြေကစီရံဝန်ထမ်းတူဖြစ်ပါတယ်လာစင်လာကုံရဲ့တွေ့ကိုစောင့်မျှော်ပြီးတလဆာစာဝန်နေရဲ့အတွက်ဖြည့်ရှင်းကြရတဲ့ဝန်ထမ်းအများစုကစစ်ကောင်စီကပေးတဲ့လာစာကိုညှင်းပယ်ခဲ့ပြီးနောက်ပိုင်းမှာတလတစ်တလပုံမှုချက်တဲလာခဲ့ကြပါတော့တယ်
အနာသိမ့်မှုစတင်ကစားရလာတွေမှာစီရီယံဝန်ထမ်းတွေကိုကူညီထောက်ပံ့ပေးတဲ့ဖွဲ့စည်းတွေကူညီသူတွေကမိုဘိုင်းဘန်ကင်းလိုအွန်လိုင်းငွေပေးချေရေးဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုပြီးထောက်ပံ့ငွေတွေကိုလွှဲလို့လူတန်းကူညီကြပါတယ်။ဒါပေမဲ့စစ်ကောင်စီကအင်တာနက်လိုင်းတွေဖျက်တောက်ခဲ့ပြီးနောက်ပိုင်းမှာတော့အွန်လိုင်းကငွေပို့ကူညီတဲ့ထောက်ပံ့မှုတွေကလည်းရပ်တန့်သလောက်နီးပါးအခြေအနေကိုရင်ဆိုင်လိုက်ရပါတော့တယ်။စာဝင်နေရေးအတွက်အခက်အခဲဖြစ်နေတဲ့မင်းဘူးမျိုးနဲ့ရင်းနှီးမြေဝင်းတွေကအလုတ်သမားတချို့ကတော့မင်းဘူးမျိုးဘောကကုန်းဆောင်ဆိုင်စတိုးဆိုင်တွေမှာအလုတ်လုပ်ခွင့်ရဖို့ရှောက်ထားခဲ့ကြတယ်လို့နှိဆက်သူတွေစီကသိရပါဗျ။ဒါပေမဲ့ဆိုင်ပိုင်ရှင်လုပ်ငန်းရှင်တွေကတော့သူတို့ဟာစီရီယံဝင်နှန်းတွေဖြစ်ကြောင်းသိခဲ့ရချိန်မှာအလုတ်ခန့်မှုကိုညှဉ်းဆဲခဲ့ကြတယ်လို့ဆိုကြပါဗျ။စစ်ကောင်စီအဖွဲ့ဝင်တွေကစီရီယံဆီယဝင်းတွေစစ်ကူတဲ့အပြင်စည်းကမ်းတွေကိုအရေးယူဖို့ထုတ်ပြန်ချက်ကအခြားသောစီရီယံဝန်ထမ်းတွေကိုလုပ်ငန်းရှင်တွေကလုတ်ခတ်မှုညှဉ်းဆန်တဲ့အဓိကအကြောင်းရင်းဖြစ်လိမ့်မယ်လို့ဒေတာခန်တွေကသုံးသပ်ကြပါတယ်။ဒီအတွက်စီရီယံဝန်ထမ်းတွေကကိုယ်ဒေတာမဟုတ်တဲ့အခြားဒေတာတွေကိုလုပ်ငန်းသစ်တွေရှာဖွေဖို့ထွက်ခွာကြရပါတော့တယ်။ရင်းနှီးလုပ်ငန်းမှာလုံသက်20ရှိတဲ့ဝန်ထမ်းတဦးက
ကိုဒီတာမှာဆိုရင်တော့ဦးလာလိုမျိုးပေါ့နော်ဒီစီရီယံဝန်ထမ်းဖြစ်တဲ့အတွက်အလုံးဟိုလုံအောင်ရှင်တွေအလုံးမခံရရပါညာဒီအားညာဒီအဲ့မှာဖြစ်လာနိုင်နေပေါ့အဲ့ဒါအခုလိုမျိုးပေါ့သူကသူကထုတ်ပြလိုက်ပြီးကျွန်တော်တို့ကလည်းပြန်ပြီးတော့တော့သူအယူခံပြန်ဝင်တာသူကတော့စာထဲမှာထုတ်တာတော့6လအတွင်းပေါ့နော်အယူခံပြန်ဝင်ခွင့်ရှိတယ်ပါညာလည်းတော့သူကတော့စာတော့ထုတ်တာအဲ့ဒါမှကျွန်တော်တို့ဟောအဲ့မှာကျွန်တော်အနေနဲ့ကတော့အလုံးယူခံလည်းမဝင်တော့ဘူးပေါ့နော်ဒီစစ်ကောင်စီအောက်မှာအလုပ်မလုပ်တော့ဆိုပြီးတော့စိတ်ပိုင်းချထားပြီးတော့ကျွန်တော်တခြားအလုပ်ကိုဝယ်အိုက်မှာရှာဖို့ကြိုးစားနေ
CRM ဆောင်ရွက်နေတဲ့ဝန်ထမ်းတွေတဲ့ကအောက်ခြေဝန်ထမ်းတွေဟာငွေကြေးချွတ်တက်မှုရှိတဲ့အပြင်အသက်အရွယ်ကြီးသူတွေနဲ့ပညာရေးအားနည်းတဲ့ဝန်ထမ်းတွေလည်းပါဝင်ကြပါတယ်
သူကကြတော့ဒီနေရီကနေပြီးတော့ဒီဝန်ထမ်းအရာတွေမှာလာနေတော့ကြတော့အစာရေးတော်ကြီးကတော့ခက်ခဲတယ်ဘယ်လိုဆက်စမ်းနေတော့ဟိုပြောရမလို့ဆိုတော့အပြင်ဒီလိုဒီဝင်စည်းတွေထဲမှာတချို့တွေဒီကုန်သွားဆန်းတာလေးတွေပါလိမ့်တော့ရှိကြပေါ့
မင်းမမရင်နေမိကစီရီယံဝန်ထမ်းတဦးကပြောပြတာပါအဲ့လိုခက်ခဲရှိနေသူတွေကရင်းနှီးမြေအလုပ်သမားတွေတင်မဟုတ်ပါဘူးမကွတ်တက်ကသူကစီရီယံလုပ်နေတဲ့ကျူတာဆရာမတဦးကလည်
းခုချိန်မှာကစီရီယံသမားတွေမှာဟိုမာနနဲ့ခိုင်လူရက်နဲ့ကြောင့်သာရက်တည်နေရတာတချို့ကြတော့အဆင်မပြေကြဘူးအဲ့လိုမျိုးရှိတယ်အဲ့ကြလဲအဆင်မပြေဘူးဆိုလို့လည်းသူတို့ကလည်းဓာတ်ရုပ်ကိုသွားပြီးတော့ဟိုဝင်လေလို့တော့မရှိဘူးဟိုတွန်လိုက်မယ်ဆိုရယ်စိတ်တော့မရှိဘူးငါတို့တော့ဒီအောက်မှာပဲလုံးမလုံးဘူးဒါပေမဲ့ငါတို့တက်နိုင်တဲ့ရွေးရက်တီကြမယ်ဆိုရယ်စိတ်မျိုးတော့ရှိတာပေါ့ကျွန်တော်ဆိုလဲလို့ပဲအာငါဘာလို့ရမလဲပေါ့နော်ဒီလုံးတက်16နှစ်ကြီးကအဲလုံးမျောတယ်ပေါ့နော
်စနစ်တကျစီရင်ပြုစုမဲ့အဖွဲ့အစည်းမရှိတာကြောင့်မကွေတိုင်းအတွင်မှာကဏ္ဍအတီတီကစီရီယံလုပ်နေတဲ့ဝန်ထမ်းပေါင်းဘယ်လောက်ရှိလဲဆိုတာမသိရပါဘူးရင်းနှီးမြေဝန်ထမ်းတွေအပါအဝင်စက်ရုံအလုံးရုံတွေကဝန်ထမ်းအများစုကအစိုးရကပေးထားတဲ့ဝန်ထမ်းအင်အားတွေမှာနေကြရသူတွေပါသူတို့ရဲ့အဓိကစိန်ခေါ်မှုကနေထိုင်ရအိမ်လိုအပ်ချက်ပါနှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာကြတဲ့ကျွမ်းကျင်ဝန်ထမ်းတွေကအာဏာပိုင်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်လာချိန်မှာစစ်ကောင်စီကတော့စီရီယံဝန်ထမ်းတွေရဲ့နေရာမှာအစာထိုးဖို့လက်ပူတိုက်ကြိုးပမ်းနေကြပါတယ်ဝန်ထမ်းအသစ်တွေခေါ်ယူခြင်းနဲ့စီရီယံဝန်ထမ်းတွေကိုအလုပ်ကထုတ်ပယ်ခြင်းဖမ်းဆီးထောင်ချခြင်းတွေကိုပြုလုပ်ပြီးအာဏာကိုဆက်လက်ထိန်သိမ်းမှုလှုံ့ဆော်လာကြပါတယ
်ပြည်သူစေယုံမှတူနာပြူတူဆက်လက်တူနာပြူ10ဦးကိုလည်းရာဇဝကြီးဥပဒေပုံမှား905ကားနဲ့အမှုဖွင့်ထားတယ်လို့
ဒါပေမဲ့လည်းအခုအချိန်ထိ MOGE ရဲ့ရန်ရီယာတွေကမလဲပတ်နိုင်သေးဘူးလို့လုံးသက်20ရှိပြီဖြစ်တဲ့ CRM ရေနံမြေကျွမ်းကျင်ဝန်ထမ်းကြီးကပြောပါတယ
်စစ်ကောင်စီက CRM လုံးနေတဲ့အလုပ်သမားတွေကိုပုံမှန်905နဲ့တရားစွဲဆိုနေပါတယ်ရေနံမြေကအချို့ဝန်ထမ်းတွေကိုလည်းအိမ်မှာလာရောက်ရှာဖွေတာတွေရှိတဲ့အတွက် CRM လုံးဆောင်နေတဲ့အလုပ်သမားအချို့ကတော့ခြားနေရာတွေကိုထွက်ပြေးပုံရှောင်နေရပါတယ်စီရီယံရေနံမြေအတွင်းကလုံးသက်20လောက်ရှိတဲ့နေစားအလုပ်သမား30ခုလည်းအလုပ်ထုတ်ပြီးပါပြီ။ဒါပေမဲ့အခြားစီရီယံဝန်ထမ်းတွေလိုပဲရေနံမြေအတွင်းကစီရီယံအလုပ်သမားတွေကတော့လုံးဝအရှုံးမပေးသေးပါဘူး
။ကျွန်တော်တို့ဘဝတူရေနံမြေဝန်ထမ်းတွေလည်းအလုံးမလုံးခွင့်နဲ့ကျားစီရီယံကျွတ်သွားတဲ့လူတွေလည်းအပြည့်တော်မတင်ပါဘူး။ဒါပေမဲ့ဆက်ပြီးတော့ဒီကလုံးဆွေးခြင်းနဲ့ပါဝင်စီခြင်းနဲ့ပေါ်တယ်။ဒါမှလည်းအစိုးရရန်ရဲရတ်တော်ကိုယ်လည်းရတော့ရနေကိုရနေပဲတော့ရင်းနေမြေဝန်ထမ်းတွေက55ဖြစ်နေတာ 阿拉木库旺旺的当然能帮到很多力量力量。
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးတန်အတန်းလှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကဗန်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒို့အတန်စီစဉ်ကိုနားဆင်ကြတာဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့စနေညစကဝိုင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာစစ်ကောင်စီအနေနဲ့အခြေခံပညာကျောင်းတွေကိုအခုလာမယ့်ဇွန်လ1ရက်နေ့ပြန်ဖွင့်ဖို့ပြင်ဆင်နေရတယ်။မတိမငြိမ်ဖြစ်နေတဲ့နိုင်ငံရေးအခြေအနေအောက်မှာကျောင်းသားမိဘတွေကိုဖိအားပေးတာမျိုးဘေဘက်ကမှမလုပ်ကြဘူးနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ကတော့ကျောင်းသားတွေပညာရေးဆက်ပြီးတော့သင်ယူနိုင်ဖို့အွန်လိုင်းပညာရေးကိုလှုပ်ဆောင်ကြိုးစားနေတယ်လို့ NUG ပညာရေးဦးကြီးဌာနဒုတိယဝန်ကြီးဂျာထွန်းပိုင်ကပြောပါတယ်။လက်ရှိအဖြစ်တော့ CDM အကြမ်းမဖက်အာဏာပြည်ဆိုင်ရေးလုပ်နေတဲ့ဆရာမတွေကိုစစ်ကောင်စီကအလုကနေပြီးတော့ထုတ်ပယ်နေပေမဲ့လည်း NUG အစိုးရအနေနဲ့ဒါတွေကိုအသိမှတ်မပြုဘဲနဲ့ဒီ CDM ဆရာမတွေကိုမူလတာဝန်တွေအတိုင်းသူဘက်ကဆက်လက်ထားရှိတယ်လို့လည်းဆိုပါတယ်။NUG ပြည်သာရေးဒုတိယဝန်ကြီးဂျက်ထွန်းပိုင်ကိုမန့်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာဒီတစ်ပတ်စနေညစကဝိုင်းအစီအစဉ်မှာတင်ဆက်လိုက်ပါရခင်ဗျာ
။ကုလဆရာမဂျက်ထွန်းပိုင်အနေနဲ့ကျမတို့ VOA မြန်မာပိုင်းကိုဟိုဆက်သွယ်မေးမြန်းဝင်ပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါရရှင့်။
ဟုတ်ကဲ့ပါ
။ဆရာမပထမဆုံးမေးချင်တာကအခုဒီအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်တပ်ကနေပြီးတော့ဗောနော်ဒီចောင်းဆရာဆရာမတွေចောင်းသူចောင်းသားတွေနောက်ပြီးတော့စာသင်ចောင်းတွေနဲ့အခြားပညာသင်ကြားရေးအဆောက်အဦတွေကိုသူတို့အဓိကဟိုပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုပြီးတော့ UNESCO နဲ့ဒီ UNICEF ကုလသမဂ္ဂ agency တွေကနေပြီးတော့လေသတင်းထုတ်ပြန်ထားတာရှိတယ်အထူးသဖြင့်ဟိုဆရာဆရာမတွေဖမ်းဆီးခံထားရတာတွေចောင်းသူចောင်းသားတွေဖမ်းဆီးခံထားရတာတွေဗောနော်ဆိုတော့အဲ့လိုမျိုးထုတ်ပြန်ထားသလိုတစ်ဖက်မှာလည်းစစ်ကောင်စီဘက်ကပညာရေးဝန်ထမ်းစုစုပေါင်းဒီတသိန်း 25,000 ကျော်ကိုလေသူတို့တာဝန်တွေကနေယာယီရဆိုင်ထားတယ်ပေါ့နော်အလုပ်ထုတ်တယ်ပေါ့လေဆိုတော့ဒါမျိုးတွေလည်းသူတို့လှုပ်ထားတဲ့ခါကျတော့မြန်မာနိုင်ငံမှာလက်ရှိဟိုပညာရေးအခြေအနေကဘယ်လောက်ထိဆိုးနေလဲရှင
်အခုကျမတို့အလုံးပြည့်တဲ့အတိုင်းပဲပေါ့နော်မြစ်တုံးကလည်းအကြောင်းမတက်ရဘူးအခုဒီနေ့မှလည်းအခုလိုမျိုးဖြစ်သွားတယ်ပေါ့နော်အခုလိုမျိုးအဲကျောင်းတွေတွားဖို့အတွက်လုံခြုံမှုမရှိတော့ဘူးအဲဒီကျောင်းတွေမှာစစ်တပ်ကတဆွဲထားတဲ့ကိစ္စတွေခုနလိုမျိုးမလုံခြုံဖြစ်စရာကိစ္စတွေအများကြီးဖြစ်ပေါ်နေရပေါ့နော်ကျမတို့ကအဲ့အရာတွေမလိုလားပါဘူးအဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်မို့လို့အခုဒီနှစ်မှာလည်းပြီးရင်ကိုဗစ်ကလည်းရှိသေးရပေါ့နော်ကျမတို့ကိုဗစ်ကိုလည်းထိနိုင်အောင်ထိန်းချုပ်နိုင်သေးဘူးနဲ့ဒီအင်းချင်းနိုင်ငံကကိုဗစ်ကလည်းဆိုးနေရရှိရဲဆိုတော့အဲကျောင်းသားမျိုးပါတွေတဆွဲနေစရာအများကြီးဖြစ်နေရပေါ့နော်ဆိုတော့အဲ့လိုအချိန်မှာဒီလိုအချိန်မှာဒီအထူးသဖြင့်တော့ဒီရုပ်ကျောင်းသားတွေရဲ့ safety ပေါ့နော် safety မရှိဘူးဆိုတော့ဒီနှစ်မှာလဲကျမတို့အကြောင်းကအဲကျောင်းကောင်စစ်ကောင်စီရဲ့ကျောင်းဖွင့်ဖို့ဟာကမအောင်မြင်ဖို့များတယ်အဲ့ဒီအတွက်ပေါ့နော်အဲ့လိုမျိုးဖြစ်နေရအခြေအနေကတော့မကောင်းဘူးပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့ကျမတို့ကလည်းမိဘတွေအတွက်ပေါ့နော်ဒီလိုအဲမိဘတွေအတွက်ရွေးချယ်ခွင့်ရှိအောင်ပေါ့နော်ဒီလိုမျိုးကျောင်းကလာပညာရေးတွေပြီးဖို့အတွက်ဖြစ်လာရခြင်း
အခုလက်ရှိစစ်ကောင်စီကသူတို့ကျောင်းတွေပြန်ခွင့်ဖို့သူတို့စ조사နေတာဘာကြောင့်လို့မြင်ပါလဲရှင
်အဲ့ဒါကတော့သူတို့ကတော့ဒီသူတို့ရဲ့ရန်တရားပေါ့နော်ဒီအဘက်ဘက်မှာသူတို့ကအဲသူတို့ချက်တဲမှုရင်ဆိုင်နေရတယ်သူတို့ကဘယ်သူကမှမထောက်ခံဘူးသူတို့အထီးတန်မှုရင်ဆိုင်နေရတယ်ခက်ခဲမှုရင်ဆိုင်နေရတယ်သူတို့အုပ်ချုပ်ခြင်းနဲ့ဒါပေမဲ့သူတို့အုပ်ချုပ်မဲ့လူတွေကမရှိဘူးဖြစ်နေအဲ့လိုဆိုတော့သူတို့ကလူတွေအုပ်ချုပ်နိုင်ပါတယ်ဆိုပြီးမှပြချင်ဖို့အတွက်ပြချင်တဲ့အတွက်ကြောင့်မလို့သူတို့ကအတင်းအဓမ္မအကြောင်းတွေကိုဖွင့်အောင်လုပ်တယ်မိဘတွေကအတင်းအဓမ္မအကြောင်းအခိုင်းတယ်ဒီလိုလိုကိစ္စတွေသူတို့လုပ်နေရအဲ
့တော့ဟိုအကြောင်းတက်တဲ့မတက်တဲ့ပေါ့နော်ကလေးတွေပို့တဲ့မတူမပို့တဲ့ဆိုတဲ့အပေါ်မှာဆရာမတို့ဘက်ကဘလို့ခြံပေးခြင်းလဲရှင
်အာကျမတို့ကတော့ debate mock ထားရပေါ့နော်ဒီအကြောင်းကိုတော့ဒီစစ်ကောင်စီကပညာရေးစနစ်တွေအားလုံးကိုတော့ debate mock ထားရပေါ့နော်အဲ့ဒါဖြစ်မှာလဲဒီចောင်းသားမိဘတွေအငယ်တွေပေါ့နော်အငယ်တွေအဲရေတည့်ရဲ့လူတွေပေါ့နော်အဲ့ဒါတွေကတော့မိဘတွေရဲ့ guardian ပေါ့နော်သူတို့အုပ်ချင်းသူတွေရဲ့အောက်မှာရှိတဲ့ចောင်းသားတွေအတွက်ကတော့ကျမတို့စိုးရိမ်မှုတွေရှိရ
เนาะอะไรဆိုတော့သူတို့ရဲ့အနာဂတ်ကိုဆုံးဖြတ်မဲ့လိပယူရဲ့ဆုံးဖြတ်ခွင့်ကိုတော့ကျမတို့ကမပိတ်ပင်ဘူးပေါ့เนาะအဲ့တော့မိပယူရာတေချာဆုံးဖြတ်မဲ့အနေထားဖြစ်တယ်ဆိုတော့အဲ့ဒါကိုမိပယူရဲ့ဆုံးဖြတ်နိုင်ခွင့်ကိုဟိုဘယ်သူမှလည်းမပိတ်ပင်တင်ပါဘူးတဲ့အတင်းအကျပ်ပေါ့เนาะဒီဘက်ကိုကြောင်းအပ်ပါဟိုဘက်ကိုကြောင်းအပ်ပါလို့လည်းဘယ်ဘက်ကမှလည်းမလုပ်တင်ပါဘူးလို့ထင်ပါ
ဆောဆောဒီဆ iam ဓာတ်ထုံးပံပြောသားသလိုပေါ့နော်ကျောင်းနေပြန်ပွင့်တဲ့အချိန်မှာလည်းပြန်တက်ဖို့လည်းမလုံခြုံဘူးနောက်ပြီးတော့လည်းတစ်ဖက်မှာလည်းအခုလိုပေါ့နော်ပညာရေးအခြေအနေကလည်းလက်ရှိမတိမငိမ့်ဖြစ်နေတဲ့အခြေအနေကလည်းဆိုးနေတဲ့ခါကျတော့ဟို NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ပေါ့ကျောင်းသားတွေအဓိကပညာသင်ကြားဖို့ဟိုဘလို့တွေပံ့ပိုးပေးနိုင်ဖို့ရှိတဲ့ရှင
်ဟုတ်ကဲ့ကျမတို့ကလည်းဟိုတက်နိုင်တဲ့ဘက်ကပေါ့နော်အဲအစွမ်းကုန်ကြိုးစားနေပါတယ်ဒီအချိန်မှာတော်လည်းရေးရဖြစ်နေတယ်။ဒါပေမဲ့ကလေးတွေအနေနဲ့ပင်ကြားရေးနဲ့အရင်အဆက်မပြတ်သွားဖို့အတွက်ကျမတို့ကဒီကြားကာလပညာရေးအစီအစဉ်တွေကိုတင်ဆက်ထားပါတယ်။အဲမူလတန်းအလယ်တန်းထက်တန်းဒီအခြေခံပိုင်းရောထက်တန်းပိုင်းရောပေါ့နော်။ online ကနေပြီးမှစပေးမယ်။ပြီးရင် offline နဲ့လည်းအလုံးကိုပို့ပေးသွားနိုင်အောင်စီစဉ်နေရဖြစ်တယ်။ဟောပေါ့နော်။ဒီ online ရှိတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဒီ radio channel တို့အပြင်ပို့ပေးသွားဖို့ကျမတို့စီစဉ်နေရပါပေါ့နော်။စူးစမ်းနေပါတယ်။
online ပညာရေးစနစ်ကို NUG အစိုးရကဟိုဘလို့လုပ်ပေးနေလဲရှင်အခြေခံပညာရေးကျောင်းသားကျောင်းသူကျောင်းသားတွေဆိုလို့ရှင်ဒီ NUG ကပေးတဲ့ online ပညာရေးကိုသူတို့ဘလို့လုပ်နိုင်မလဲရှင
်အဲလောလောဆယ်ကတော့ကျမတို့ဒီ model platform တွေအနေနဲ့တစ်ဆင့်ပေါ့နော်အဲဒီ platform တွေအနေနဲ့တစ်ဆင့်ကျောင်းသားမိဘတွေကကျောင်းသားတွေကျောင်းသားမိဘတွေအလွယ်တကူအသုံးပြုနိုင်ဖို့ကတော့ကျမတို့အထူးကြိုးစားနေရယ်ဤပညာကိုအရင်အခက်အခဲလိုမျိုးအုံးခံစားရပဲနဲ့ကိုကိုနဲ့တက်ဆိုင်ရာတင်ခန်းစာတွေပေါ့နော်အဲဒီ access လုပ်နိုင်ဖို့အတွက်တက်ဆိုင်ရာတင်ခန်းစာတွေကိုဖွင့်ပြီးမှကြည့်နိုင်ဖို့ study စာတွေလုပ်နိုင်ဖို့အတွက်ကျမတို့ပြင်ဆင်နေရရှိပါတယ်အဲဒီနောက်ပိုင်းသူနဲ့အကြောင်းသားတွေနဲ့အကြောင်းသားတွေဒီငယ်တွေနဲ့ပတ်သက်တဲ့အရေးကြီးရဲ့သူပြောမလဲပညာပေးအစီအစဉ်တွေပညာပေး video clip တို့အထွာတွေကအစပေါ့နော်အဲ့ဒါတွေကိုလည်းကျမတို့ပြုလုပ်ပေးသွားဖို့အစီအစဉ်တွေရှိပါတယ်
အခုလိုတော်လိုင်းကြီးကာလာပေါ့နော်အခုဒီဆရာနာလည်းတင်ထားတယ်ဒါကိုလည်းဆန့်ကျင်ပြီးတော့လှုပ်ရှားနေတယ်လှုပ်ရှားမှုကြီးအချိန်ဟောကလည်းမြင့်မားနေတော့အခုကလေးတွေကလည်းကြောက်မတက်နိုင်ဘူးဒါတစ်ဖက်မှာလည်းအခု NUG အစိုးရကဒီ online ပညာရေးနဲ့ချမှတ်ပေးမယ်ဆိုပေမဲ့သူတို့ဒီအတန်းပညာရေးပေါ့နော်အော်ဒီကလေးတွေကတော့ဥမာ9တန်းပြီ6တန်းဒီ demigran တက်သွားမယ်ဆိုတော့ဒီလို assessment ပေါ့ဒီလိုအဲ့လိုမျိုးဒီပုံစံမျိုးကြတော့ဒီကျောင်းသူကျောင်းသားတွေအတွက်ဟိုဘလို့ဆောင်ရွက်ပေးနိုင်မှာရှင်
โอเคจมารุก็တော့လောလောဆယ်တော့ဒီ senior swag curriculum ကိုဟိုနည်းနည်းလေးချုပ်ထားရပါเนาะနည်းနည်းလေးချုပ်ပြီးမှာဒီအရေးကြီးရဲ့သူရဲ့ learning goal တွေမပြတ်အောင်ပေါ့เนาะသူတင်တင်တအကလေးတွေရှိတင်ရှိရတဲ့ skill တွေအလုံးပါမယ်ပြီးရင်အိမ်မှာနေပြီးတက်တောင်တက်တာတင်နိုင်အောင်လို့ကျွန်တော်တို့ကအစီအစဉ်ထားတာရှိပါတယ်အိမ်မှာနေပြီးတရက်ကို3နာရီလောက်သူတို့ဒါလုပ်ရင်ကိုပဲသူတို့အတွက်အဆင်ပြေနိုင်မဲ့ပုံစံပေါ့เนาะအရင်ကလည်း stress out မဖြစ်ဖို့ပေါ့เนาะအရင်ကြီးတော်လိုင်းရေးချိန်လည်းဖြစ်တယ်အလုံးလည်းထိခဲနေရဆိုတာညားလေပေါ့နော်ဒီမိဘတွေကလည်းတာသမီတွေကိုတချို့အများကြီးမတင်ပေးနိုင်ပါဘူးအချိန်မပေးနိုင်ပါဘူးရှိမှာကိုလည်းကျွန်တော်တို့ညားလေပါတယ်အဲ့ဒီတက်ကြောင့်မို့လို့ဟိုကလေးတွေပေပေါ်ပပနဲ့ပေါ့နော်အရန်ကြီး heavy မဖြစ်ပဲနဲ့အရန်လေးလေးဘယ်လိုပြောမလဲအရန်ခက်ခဲအောင်မဟုတ်ပဲနဲ့သင်ကြားနိုင်မဲ့ပုံစံတွေကျွန်တော်တို့လုပ်ထားတယ် assessment ပုံစံကတော့ဒီအဆင်ပြေမယ်ဆိုရင်တော့ဒီ formative assessment ပေါ့နော်ဒီ assessment ပြတ်assessment လုပ်သွားတဲ့ပုံစံလေးတွေကိုကျမတို့ application တွေတုံးတဲ့လူတွေကစင်ကတော့ကျမတို့လုပ်သွားနိုင်မှာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီကိစ္စတွေကတော့ကျမတို့နောက်ပိုင်းကျမတို့လုပ်သွားနိုင်တဲ့အပေါ်မှာမူတည်ပြီးမှပြည်သူလူထုကိုကျမတို့ပြန်ပြီးမှပြောပြသွားမယ်ပေါ့နော
်ဟုတ်ကဲ့ပါအဲ့တော့ဟိုဆရာမတွေရဲ့အခန်းကဏ္ဍရောဘယ်လိုပါဝင်လာဖို့ရှိမှာရှင်ဒီအခုဒီ NUG အစိုးရရဲ့ဒီပညာရေးမူဝါဒအခုလိုအကောင့်ထဲပေါ်ပေါ့နော်ဆက်လက်ပြီးတော့ဟိုတနိုင်တစ်ပိုင်းပေါ့နော်တအားတလောက်ဆောင်ရွက်သွားမယ်လုပ်ငန်းစဉ်မှာအခုလက်ရှိဒီကျောင်းဆရာမတွေဘယ်ရဲ့ပူးပေါင်းဆောင်ရွက်မှုအဲသူတို့ရဲ့အခန့်ကဏ္ဍရောဘယ်လိုဖြစ်လာမှာလဲရှင
်ဟုတ်ကဲ့သူတို့တွေပေါ့နော်ဆရာမတွေဒီ qualify ဖြစ်တဲ့ဟိုအသင်ပြတ်ကောင်းတဲ့ဆရာမတွေပေါ့နော်ပြီးရင်သူတို့ဒီ snippet ပါဆိုရင်လည်းသူတို့ snippet ကိုကြည့်ချပြီးထားတဲ့ဆရာမတွေကကျမတို့တင်ကြားရေးမှာပါဝင်ပြီးမှကူညီထားပါတယ်ဆိုတော့ဒီတင်ကြားရေး digital content ပြုလုပ်တာပေါ့နော်ဒီအဲ့ဒီအပိုင်းမှာသူတို့ပါဝင်အားဖြည့်ထားတယ် digital content တွေကိုလွှင့်သွားဖို့ပေါ့နော်အဲ့ဒါတွေကိုအကောင်းဆုံးကျမတို့ကပြင်ဆင်နေတယ
်ဟုတ်ကဲ့ဘယ်တော့လောက်ဖြစ်လာမလဲအဲ့ဒါဘယ်တော့လောက်စပြီးကောင်းထည့်ဖို့ရှိမှရှိ
ကျမတို့ကကြာခင်မှာတော့ဒီ registration အပိုင်းပေါ့နော်ကြာခင်မှာတော့လုပ်လာ
ကျွန်တော်လည်းဘဝတို့ရင်းနှီးညွှန်းနှီးနဲ့ဒီကျွန်လပိုင်းမှာကတော့ကျွန်လစမ်ကျွန်လပထမပတ်တတိယပတ်တတိယပတ်အတုလိုက်အတုလိုက်အတုလိုက်ဆိုတော့အဲအတန်းမျိုးကျွန်တော်ဆက်ပြသွားနိုင်မှာဖြစ်တယ်အခြေခံကတော့အရင်လာမှာပေါ့နော်အဲဒီတော့အဲအချင်းမြင်ကအချင်းမြင်ဒီတက္ကသိုလ်အဆင့်တွေကကလပ်တချို့ကိုလည်းဒီလထဲမှာအကျွန်လထဲမှာပေါ့နော်ဆက်ပြသွားနိုင်ဖို့ရှိပါတယ်ဆိုတော့အခုလိုမြန်မာနိုင်
ော့ယာယီဒီတာဝန်ကနေပြီးတော့ရက်ဆိုင်ခံရတာအလုံးထုတ်ခံရတာတွေလေအခြေအနေပေါ်မှာရောဒီဆရာမတို့ဘယ်လိုသုံးသပ်လဲရှင်ဒီလိုဆရာဆရာမတွေအနေနဲ့ကခုလို CDM မှာပါဝင်နေပါဝင်တဲ့အတွက်တစ်ဖက်မှာလည်းသူတို့အလုပ်ကနေထုတ်ခံရဆိုတော့ဒီအနေအထားပေါ်မှာရောဆရာမတို့အနေနဲ့ဒါရဲ့ဟိုအကျိုးသက်ရောက်မှုပေါ့နော်ဒီ impact ကိုဘယ်လိုမြင်ပါလဲရှင်
ဟုတ်ကဲ့အဲကျွန်တော်ကတော့အခုကတော့ဖြိုခွင်းနေတာပေါ့နော် CDM ဆရာမတွေကိုဆိုရင်အမျိုးမျိုးဖြိုခွင်းနေရဲ့အခက်အခဲတွေခက်အဲခံစားရအောင်လုပ်နေရပေါ့နော်အဲသူတို့တွေဆရာမတွေတိန့်ချီအဲလူမျိုးအလုပ်တွေဖြုတ်ခံထားရရဲ့အဲဒါပေမဲ့ဒီကျွန်တော်တို့ပြည်သူအစိုးရကအဲ့ဒါကိုအတိအမှန်မပြုပါဘူးပြည်သူအစိုးရကတော့ဒီအထူးသဖြင့် CDM ဆရာမတွေကိုသူတို့ရဲ့မူရင်းဒီရာထူးအတိုင်းပဲအတိအမှန်ပြုသွားတာပြုသွားမှာဖြစ်တယ်အဲသူတို့တွေကိုလည်းကျွန်တော်တို့ကွန်ပျူတဲ့အစီအစဉ်လေးလည်းပြုလုပ်သွားမှာဖြစ်တယ်ပေါ့နော်ဆိုတော့အခုလိုမျိုး CDM ဆရာမတွေကိုသူတို့အလုပ်ဖြုတ်လိုက်ခြင်းအပြင်ကျောင်းတွေဖွင့်ဖို့အတွက်ခက်ခဲသွားမှာဖြစ်တယ်ဆရာမတွေကိုလည်းအခုမှပဲခေါ်လို့လဲအခုမှပဲ train လို့အခုမှခေါ်အခု train ပြီးအခုတင်ခိုင်းဖို့အဆင်မပြေဘူးနော်ဆရာမတယောက်ကိုအကောင်းကောင်းမွန်မွန်သူကို train ဖို့အချိန်ကြီးအများကြီးလိုအပ်တယ်ဆိုအခုလိုဒီလိုမျိုး train ထားတဲ့ qualify ဖြစ်တဲ့ customer တွေကိုထုတ်လိုက်ပြီးမှဘယ်လိုပြောမလဲအတွေ့အကြုံရှိတဲ့ customer နဲ့အစားထိုးမယ်ဆိုတော့ဒီကလေးတွေအတွက်လည်းဒါရောမကောင်းပါဘူးဆိုတော့ဒီဟာတွေကတော့ impact တွေဖြစ်တယ်နော
်အခုလက်ရှိဒီဆရာနာသိမ်းထားတဲ့အခြေအနေမှာလည်းဟိုကျောင်းသူကျောင်းသားတွေကိုယ်တိုင်ကလည်းဒီစစ်ကြုံပညာရေးအလိုမရှိဆိုတော့အဲဒီကြွေးကြော်သံနေနဲ့သူတို့ဆန္ဒတွေထုတ်ပေါ်တာတွေဆန္ဒပြတာတွေတွေ့ရပါတယ်ဆိုတော့အဲ့ဒီမှာဒီစစ်ကြုံပညာရေးဆိုတော့အပိုင်းတော့ဆရာမတို့ဒီဘယ်လိုမြင်လဲရှင
့်စစ်ကြုံပညာရေးဆိုတာတော့အဲဟုတ်တယ်အဲသူတို့ကအေးဒီခံစားချက်ကတအားလေးနဲ့ပါတယ်ဒီပြည်သူတွေရဲ့ပေါ့နော်သူချင်းကြောင့်ကြောင့်သားတွေရခံစားချက်ကတအားလေးနဲ့တယ်လို့ကျွန်မထင်တယ်ဟိုသူတို့ကလစ်ပေါင်းများဆိုတာကျွန်မတို့လည်းဒီစစ်အာဏာရှင်အောက်ပါပေါ့နော်ဒီစစ်အာဏာရှင်ပေးရဲ့ပညာရေးအောက်မှာရှိပင်းလာတာပေါ့နော်ဆိုတော့ဟိုတိုင်းရင်းသားဖြစ်တယ်ဆိုတော့လည်းကိုတိုင်းရင်းသားရဲ့ပညာကိုတိုင်းရင်းသားရဲ့တမိုင်းကြောင့်ကိုတိုင်းရင်းသားရဲ့နိုင်ငံရေးရည်ရည်ချက်တွေကြောင့်မသိခဲ့ရအောင်ပေါ့နော်ဆိုတော့တစ်ဖက်မှာလည်းသူတို့ကစစ်အစိုးရဖြစ်တယ်ဆိုတဲ့အတိုင်းပဲသူတို့လိုချင်တဲ့ပုံစံရအောင်လို့ပဲသူတို့ကလုပ်မှာဖြစ်တယ်ပြီးတော့လူတွေရဲ့လွတ်လပ်စွာတွေးတော်ဆုံးဖြတ်ခွင့်လူတွေရဲ့လွတ်လပ်စွာဒီ creative thinking တို့ပြီးရင်ဒီ critical thinking တို့ဆိုတာသူတို့ကအဲ့လိုမျိုးတွေကိုအားပေးခဲ့မှာမဟုတ်ပေါ့နော်ဆိုတော့ဒီအဲစာတင်တဲ့အခါမှာလည်းဒါချက်ဒါဖြီဆိုရဲပုံစံဖြစ်သွားတယ်ဆိုတာတကယ်တော့အဲ့ဒါကသူတို့ဒီတိုးတက်တဲ့အတွေ့အခေါ်တွေတွေးခေါ်မှုတွေပေါ့နော်အဲဒီ train စမ်းတွေးခေါ်မှုတွေကိုသူတို့လက်မခံခဲ့လို့ပဲဖြစ်တယ်ဆိုတော့လက်ခံတယ်ဆိုလို့ရှိရင်လည်းဒါစစ်အစိုးရပဲဖြစ်တော့မယ်နော်စစ်အစိုးရဆိုတဲ့အတိုင်းသူတို့အဲ့ဒါတွေလက်ခံမှာမဟုတ်ဘူးဆိုတော့ပြည်သူတွေကအဲ့ဒီဘဝကိုပြန်မသွားချင်လို့ဖြစ်တယ်အဲကျောင်းသားလူငယ်တွေလည်းပေါ့နော်ကျမတို့နိုင်ငံကပညာရေးအရာကဘာမှအရင်နှင်းကြခဲ့တယ်ဒီအင်းနာချင်းနိုင်ငံတွေကြားမှာတောင်မှအရောင်းကိုနှိမ့်ချခဲ့ရဆိုတော့အဲ့ဒါကိုကျမတို့ကဖတ်ပြီးမှဒီကျောင်းသားတွေပြည်သူတွေရအဲ့ဒါကိုဖတ်ပြီးမှခံချင်တော့ဆိုတော့အဲ့ဒီအတွက်ကြောင့်မလို့ဒီစစ်ကြုံပညာရေးဆိုတော့သူတို့အပင်ပေါက်တယ်လို့ကျမတို့ကအဲ့လိုထင်ပါတယ
်ဆိုဆရာမကိုယ်တိုင်လည်းဒီလိုစစ်အာဏာရှင်စနစ်အောက်မှာရှိခဲ့တဲ့ဒီပညာရေးကိုလည်းတွေ့ကြုံခဲ့ရတယ်ဆိုတော့အဲ့တော့အခုဒီဆရာမအနေနဲ့အခုလို့NUG အမျိုးသားညီညွတ်ရေးအစိုးရမှဒုပညာရေးဝန်ကြီးအနေနဲ့ဟိုတာဝန်ထမ်းဆောင်ဖြစ်လာရတဲ့ဆရာမရဲ့နောက်ခံကြောင်းကြီးကိုလည်းပြောပြအောင်ရှင
်ဟုတ်ကဲ့ပါကျွန်တော်ကတော့ဒီချင်းပြည်နယ်မှာပဲမွေးရပေါ့နော်ဒီမှာပဲဆွေသားအောင်ပြီးမှအဲကျောင်းကတော့တကုံတက္ကသိုလ်ကနေမြှုပ်တက်ပေးရတဲ့ကျောင်းဖြစ်ခဲ့ပေါ့နော်အဲဒီနောက်ပိုင်းဒီနိုင်ငံတကာမှာ US တို့ UK တို့မှာဆက်ပြီးပညာသင်ကြားခဲ့တယ်အဲဒီနောက်မှာတော့ပြန်လာပြီးမှအဲကျွန်တော်အဲဒီချင်းပြည်နယ်မှာပဲပေါ့နော်လူမျိုးနေမျိုးဘက်မှာပညာရေးအတွက်ကျွန်တော်အဲလုပ်ကင်ခဲ့ပါတယ်ဒီကျောင်းအုပ်အနေနဲ့လုပ်ကင်ခဲ့ပေါ့နော်ဒီအချင်းဒေတာရဲ့ပညာရေးလုပ်ငန်းတွေမှာကျွန်တော်ပါဝင်လှုပ်ရှားခဲ့တယ်မိခင်ဘာဒါစကအချီပြုပညာရေးပုံစံပေါ့နော်အဲ curriculum ရဲ့အစီအစဉ်တွေမှာလည်းကျွန်တော်ပါဝင်ပြီးမှအဲလှုပ်ရှားခဲ့ရပါတယ်
ဒါတော့ကျွန်မရဲ့ background ဖြစ်ပါတယ
်ပညာရေးမှာစတင်ပြောင်းလဲရေးအများကြီးလုပ်ဖို့လိုတဲ့နေရာမှာဟိုဘယ်အပိုင်းကိုအဓိကထားပြီးတော့ဟိုပြုပြင်ပြောင်းလဲရေးမှာအဓိကဆောင်ရွက်သွားဖို့ရှိလို့ရှင
်ဟုတ်ကဲ့ကျွန်မတို့ပြုပြင်ပြောင်းလဲရေးတကယ်တော့လူခဲ့တဲ့ငါးနှစ်ဆင်းမှာလဲပြုပြင်ပြောင်းလဲရေးတွေဖြစ်ပေါ်ခဲ့ရပါတော့ဒီမလင်ကမှာစပြီးမှအချိန်စပြီးမှstress ကနိုးလာရပေါ့နော်ပြင်ပြောင်းပြောင်းလေးအဲဒါပေမဲ့အဲတိုင်းရင်းသားတွေလိုလာတဲ့ပြင်ပြောင်းလေးပုံစံတော့ဖြစ်ခဲ့ဦးပေါ့နော်ဆိုတော့ကျမတို့ကတော့ဒီအဲ့ဒီခံစားချက်ကိုကောင်းကောင်းနားလည်ရပေါ့နော်ကျမတို့ဒီ mainstream education ရဲ့အစိတ်အပိုင်းတစ်ခုမဖြစ်ခဲ့တဲ့ဒီ junior ဘက်ကတိုင်းရင်းသားတွေရဲ့ပညာရေးစနစ်ပေါ့နော်အဲ parallel ဖြစ်နေတာပေါ့နော်တိတန့်ဖြစ်နေတဲ့ခက်ခက်ခဲခဲနဲ့ကြိုးစားခဲ့ရကိုမိခင်ဘာသာစကားနဲ့စာချင်းကြားနိုင်ဖို့ပေါ့နော်ကိုရဲ့မင်္ဂလာနဲ့တမိုင်းနေမင်္ဂလာနဲ့နေရည်တမိုင်းနေတည်နိုင်ဖို့အတွက်ခက်ခဲခဲကြိုးစားခဲ့ရတယ်။အဲ့ဒါအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးခံစားချက်တွေကျမကအဲ့လိုမျိုးနဲ့ကြီးပြင်းလာခဲ့ရတော့အဲ့တိုင်းရင်းသားတွေအဲ့ဒီခံစားချက်တွေကျမနားလည်ရပေါ့နော်။အဲ့လိုဆိုတော့အခုအနာဂတ်ဒီ Federal ပြည်ထောင်စုတည်ဆောက်ရေးပြီးရင် Federal ပညာရေးစနစ်တွေတည်ဆောက်ရေးလုံဆောင်သွားတဲ့အချိန်ကြီးမှာလည်းပေါ့နော်အကောင်းဆုံးဖြစ်အောင်ကျမပြန်ပြီးမှတည်ဆောက်จูปันตั้วขึ้นมาเลยไอ้สว่างกုံป่ะเนาะจูมาตัดไหนเนี่ยอกางซุ่ขึ้นอ๋อจูมาปาวินพี่มาจูซาตั้วขึ้นมาเลย
เสี่ยม้าจาทุ่มปันอะคูโหลเฉิงปี้พี่แล้วมีเมียนมาบ้านโหผีจ้าไปด้วยด้วยเจซุอ้ายติดมาเลยชิ
โอเคป่ะจูอ่ะเลยจู
ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်စနေညအတွက်သတင်းပတ်စင်ကဏ္ဍတွေနားဆင်ပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်မြန်မာနိုင်ငံတွင်းမှာစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်တာကြောင့်တေဆုံးတာတွေဖမ်းဆီးတာတွေပောက်ကွဲမှုတွေရှိနေတဲ့ကြားကပဲဒေသအနှံ့မှာဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ဆက်ရှိနေပါတယ်။တပိတ်စစ်ကြောင်းတွေနဲ့စုဝေးပြီးကြည်တဲ့ဆန္ဒပြကြသလိုအိမ်တွင်းတပိတ်၊ဆက်ကူတပိတ်၊ဆိုင်ကယ်တပိတ်စတဲ့နီလန်မျိုးမျိုးနဲ့ဆက်ရနာသိမှုကိုကန့်ကွက်ဆန္ဒပြနေကြဆဲပါ။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်နဲ့အိန္ဒိယနိုင်ငံသားဝန်ကြီးဒေါက်တာ S. ဂျိုင်ရှန်ကာတို့တောက်ကြနေကအမေရိကန်နိုင်ငံသားဌာနမှတွေ့ဆုံဆွေးနွေးချိန်တွင်မြန်မာနိုင်ငံမှာဆက်ရနာသိမှုနဲ့ပတ်သက်ပြီးတော့လည်းထက်သွင်းဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားဌာနရဲ့တောက်ကြညဘက်ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ဆွေးနွေးချက်အသေးစိတ်ကိုတော့ထည့်သွင်းဖော်ပြမထားပါဘူး။မြန်မာနာသိစစ်ကောင်စီကဖမ်းထားတဲ့အမေရိကန်သတင်းမီဒီယာသမားဒန်နီဖန်စတာရဲ့မိခင်ကဒါဖြစ်သူကိုသူတို့နေထိုင်တဲ့မီရှိဂန်ပြည်နယ်မှာရှိနေစေချင်တာပါပဲလို့ AP သတင်းဌာနနဲ့တောက်ကြနေတွေ့ဆုံမိမြန်ကတခုအတွင်ပြောခဲ့ပါတယ်။ဒန်နီဖန်စတာအပြင်မလအစောပိုင်းကဖမ်းဆီးခံခဲ့ရတဲ့ကမာယိုမီဒီယာအယ်ဒီတာချုပ်နေသမောင်ခေါ်ကုမမောင်ထွေးတို့လွတ်မြောက်ရေးစစ်ကောင်စီကိုဆက်ပြီးဖိအားပေးနေတယ်လို့အမေရိကန်နိုင်ငံသားဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာမနေ့ကလူပေါင်း1200ကိုကိုဗစ်ကာယောဂါဓာတ်ခွဲစစ်ဆေးခဲ့တာမှာ82ဦးမှာပိုးတွေးခဲ့တယ်လို့ဒီနေ့ထုတ်ကြေညာသတင်းစာမှာဖော်ပြထားပါတယ်။ကြာသပတေးနေ့ကတော့ပိုးကူသူ96ဦးအထိဓာတ်ခွဲအတည်ပြုတွေ့ရှိပါတယ်။အိန္ဒိယနယ်စပ်ချင်းပြည်နယ်ကဒွန်းဆန်မြို့နဲ့စကိုင်းတိုင်းကတမူးမြို့တွေမှာ stay at home အိမ်တွင်းနေအမိန့်ထုတ်ပြန်ထားတယ်လို့အိန္ဒိယနဲ့ထိုင်းနယ်စပ်မြို့တွေကိုသွားတဲ့ပြည်တွင်းလေကြောင်းလိုင်းတွေကိုလည်းပိတ်ထားပါတယ်ခင်ဗျာ။စနေညတော့ VOE Radio စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်ဒရယ်အပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program